Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တော်ရှင်များရှင်2022ခုနှစ်မေလ6ရက်စနေနေ့ညပိုင်း VOA စီစဉ်နေကို American PMZ မြို့တော် Washington DC ကနေညမှစနေနေ့ည9:30 အထိလိုင်းတူမီတာ24 25 32နဲ့50တူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာအီတန်ဇမားဒီညတော့စီစဉ်လေးကိုတင်ဆက်ပေးသွားပါပ
ါကျွန်တော်အောင်လင်းပါဒီညနားဆင်ရမယ့်သတင်းလေးတွေမှာတော့စီးရဲနိုင်ငံမှာဘရိတ်ကတ်တွေရှော့ချပြီးနိုင်ငံရေးအရာဖြေရှာဖို့နိုင်ငံတကာရဲ့ဘလို့ကျူးပန်းမှုတွေကိုမဆိုကြိုးဆိုတဲ့အကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်ပြည်သူ့သမ္မတယူကော့ဘွန်မှာရှင်းလင်းရောက်နေတဲ့သမ္မတလောင်းရဲ့ CIA ဖွဲ့ကကွန်ပျူတာနဲ့အီးမေးလ်တွေဟက်ကာစီးရဲတက်ခတ်မှုခံခဲ့ရပါတယ်ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုကိုရန်နယ်နဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြမှာက NLD အလုံးမှုဆောင်ကမီဒီယာတွေကိုပြောဆိုကြဟာတမ်ဘရော့ကိုချင်းမြင့်မရှိပုတ်ခတ်ပြောဆိုမှုဖြစ်ပြင်းထန်စွာကန့်ကွက်ပြီးတော့လိုအပ်တဲ့တုံ့ပြန်မှုတွေဆောင်ရွက်သွားမယ်ဆိုပြီးတော့တမ်ဘရော့သတင်းမှန်ပြန်ကြားရေးအဖွဲ့ဘက်ကသတင်းထုတ်ပြန်ခဲ့တာနဲ့ပတ်သက်ပြီးတော့
ကျွန်တော်ပြောချင်ဟိုအချက်လက်တွေရောအပေါင်းအသင်းတွေကတတိထားဖို့တဲ့အမျိုးကိုဟိုတက်တက်ကမက်ဆေ့ချ်ပေးခြင်းနဲ့ဒီလိုမျိုးဟိုအင်းတစ်ခုကိုစားပြပြီးတော့ဒီစီးကိုမကျော်နဲ့
ဆိုတဲ့မီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကခုလိုပြောသွားတာကိုမကြခင်မှာပြေစုံနာဆင်ကြမှာပါဒါပြင်နိုင်ငံသားလူမှုကူညီရေးရန်ပုံငွေတွေကိုအမေရိကန်နယ်ပြည်ထောင်စုကဖျက်ထောက်မဲ့အနေအထားနဲ့ပတ်သက်ပြီးတော့ Microsoft တည်ထောင်သူ Bill Gates ကကာကွယ်ပြောဆိုတဲ့အကြောင်းဖြင့်မြန်မာနိုင်ငံဆန်စပါးတင်ပို့ရောင်းချမှုအကြောင်းကိုမြန်မာတခွင်စီစဉ်မှာလည်းတင်ဆက်ပေးသွားအောင်ပါအခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရန်နန်တို့ကကြီးညာပေးသွားမှာပါရှင်
စီးရဲနိုင်ငံမှာပိတ်ကတ်တွေရှာချဖို့လိုအပ်နေတဲ့သူတွေအတွက်လူသားချင်းစာနာမှုအကူအညီပေးပို့နိုင်မှုနဲ့ပြဿနာကိုနောက်ဆုံးမှနိုင်ငံရေးအရာဖြေရှာနိုင်မှုနိုင်ငံတကာရဲ့ဘလို့ကျူးပန်းမှုမျိုးကိုမဆိုကြိုးဆိုတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။စီးရဲနိုင်ငံမှာပိတ်ကတ်တွေရှာချသွားမဲ့ဇုံနယ်မြေပြစ်သတ်မှတ်မဲ့သဘောတူညီချက်ကတော့တောက်ချန်လေးတကောင်ရဲ့အခြေမှာပဲစတင်အသက်ဝင်ခဲ့တာပါ။အန်ဒီယာကင်းရှင်းနဲ့ဇုံနယ်မြေပြစ်ဖြစ်နဲ့သတ်မှတ်ထားတဲ့နယ်မြေတွေမှာအမေရိကန်ဥဆောင်တဲ့ညွန်မောတပ်ဖွဲ့တွေရဲ့လေယာဉ်တွေတော့ပြန်တန်းခွင့်ရှိမှာမဟုတ်တဲ့အကြောင်းရုရှားကပြောဆိုထားပါတယ်။ကဇက်စတန်နိုင်ငံအက်စ်ထရနာမြို့တော်မှာကျင်းပခဲ့တဲ့ညင်ကြဲဆွေးနွေးပွဲအဆုံးသတ်ခဲ့တဲ့ကြာသပတေးနေ့မှာပဲအပြစ်ခတ်ရစဲအမတ်ခံမဲ့ရုရှားတူကီနဲ့အီရန်နိုင်ငံတို့ကကွန်ဆယ်လီသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာပါ။ပြစ်ကတ်တွေရှော့ချဖို့တတ်မှတ်ထားတဲ့ဇုံနယ်မြေမှာလေကြောင်းလို့ရှာမှုတွေသူသဖြင့်နိုင်ငံတကာတပ်ဖွဲ့တွေကလေရင်တွေကျွတင်ကြောင်းချချမချချပြန်တန်းဝင်ရှိမှမဟုတ်တဲ့အကြောင်းစီရွေးညင်ညင်ဆွေးနွေးပွဲတက်ရောက်ခဲ့တဲ့ရုရှားကိုယ်စားလှယ်ကပြောကြားခဲ့တာပါ။သဘောတူညီချက်အရ assistance တွေ့ကြရင်နဲ့ဆက်နွယ်မှုရှိတဲ့အတိုက်ခံတပုံးတွေထိချုပ်ထားရနယ်မြေလေးခုမှာတက်ခတ်မှုတွေရှော့ချမဲ့အစီအစဉ်တွေကိုထည့်သွင်းထားပါတယ်။အမေရိကန်ကာဝေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ပုံမူ Adrian Khan Galloway ကတော့အဲစသွေးကြော်တွေခလုံးစရာနေရာရှိရမှာမဟုတ်တဲ့ကြောင်း VOE ကိုပြောဆိုခဲ့တာပါအဲဆွေးရောက်တွေကိုရှင်းထဲမှာလက်တွဲတက်ခတ်နေတဲ့တပ်ဖွဲ့တွေနဲ့သူဆက်လက်ချင်းမုံသမှဖြစ်တယ်လို့ဒီရက်နဲ့စီးရွေးနိုင်ငံတွေမှာအစ္စလာမ်ဆွေးရောက်တွေကမြို့တော်တွေလိုခြေချနေရာတွေကိုလည်းတက်ပြတ်သွားမယ်လို့ပြောဆိုသွားခဲ့ပါတယ်
ပြည်သူ့ရွေးကောက်ပွဲမဲဆွယ်စည်းဝေးရေးနဲ့ဆိုင်တဲ့အီးမေးလ်တွေနဲ့ဗဏ္ဍာရေးဆိုင်ရာအချက်အလက်တွေပေါက်ကြားစေခဲ့တဲ့ကြီးမားတဲ့ကွန်ပျူတာဆိုင်ဘာတိုက်ခိုက်မှုတစ်ခုကိုခံခဲ့ရတယ်လို့ပြည်သူ့ရွေးကောက်ပွဲမှာရှေ့ကပြေးနေတဲ့သမ္မတလောင်းအမန်နျူအယ်မက်ခရွန်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းဝေးရေးအဖွဲ့ကပြောလိုက်ပါတယ်ဒီလိုသတင်းအချက်အလက်တွေပေါက်ကြားသွားခဲ့တာဟာပြည်သူ့ရွေးကောက်ပွဲလှုပ်ရှားမှုမှာတစ်ခါမှမကြုံဘူးကြောင်းအခုလိုအီးမေးလ်တွေဗဏ္ဍာရေးနဲ့ဆိုင်တဲ့စာရွက်စာတမ်းတွေနဲ့တခြားအချက်အလက်တွေကိုဖွင့်ချလိုက်တာဟာပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာမြင်ခဲ့ရသလိုမျိုးဒီမိုကရေစီစနစ်ကိုမတည်မငြိမ်ဖြစ်အောင်လုပ်လိုက်တာဖြစ်တယ်လို့မက်ခရွန်ရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့ကပြောပါတယ်အခုလိုကွန်ပျူတာတွေကနေခိုးယူပြီးဖွင့်ချလိုက်တဲ့စာရွက်စာတမ်းအထောက်အထားတွေအလုံးဟာတရားဝင်ပြီးသမ္မတရွေးကောက်ပွဲအတွက်လည်းပုံမှန်လှုပ်ဆောင်နေတာတွေဖြစ်တယ်ဆိုတာကိုပြသနေတဲ့နေတာရှင်းတယ်လို့မက်ခရွန်ရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့ကပြောပါတယ်M League လို့သူတို့ဘာသာသူတို့နာမည်ပေးထားတဲ့အဖွဲ့ကဒီစာရွက်စာတမ်းအချက်အလက်တွေကိုတောက်ကြနေညသကောင်မတိုင်ခင်ကလူမှုကွန်ရက်ပေါ်မှာတင်ခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲဒုတိယကြော့ကိုတော့မနေ့ကတနင်္ဂနွေနေ့မှာလှုပ်သွားမှာဖြစ်ပြီးတော့တောက်ကြနေညသကောင်ကြော်ကစပြီးတော့တမန်နဲ့ရောက်စလုံးရဲ့စလုံးမဲဆွယ်စီးအောင်လို့မရတော့သလိုမီဒီယာတွေကလည်းကိုယ်စလဲလောင်းနေရဲ့အကြောင်းရောဒီစာရွက်စာတမ်းနဲ့ဆိုင်တဲ့အကြောင်းကိုပါဆွေးနွေးလို့မရတော့ပါဘူး။တောက်ကြနေအစောပိုင်းကထုတ်ပြန်ခဲ့တဲ့လူမှုစစ်တမ်းရတော့မက်ခရွန်ကိုထောက်ခံသူ62ရာခိုင်နှုန်းရှိပြီးတော့လက်ပန်းကိုထောက်ခံသူက38ရာခိုင်နှုန်းရှိတယ်လို့ဖော်ပြပါတယ်ခင်ဗျာ။
အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကကြောင်းဝင်နှောက်ယှက်ခဲ့တယ်လို့ဆိုတဲ့ဆွဆဲချက်တွေကိုစုံစမ်းစစ်ဆေးနေတဲ့အမေရိကန်တက်လက်တော်ထောက်လိုင်းကော်မတီကရုရှားနဲ့ဆက်နွယ်မှုရှိနေတဲ့သတင်းချက်လက်တွေပေးအပ်ဖို့သမ္မတဒေါ်နယ်ထရန့်ရဲ့အရာရှိဟောင်းတွေကိုညွှန်ကြားလိုက်ပါတယ်။ကော်မတီကချက်လက်တွေပေးအပ်ဖို့တောင်းဆိုခဲ့တဲ့သမ္မတထရန့်ရဲ့နိုင်ငံခြားရေးအကြံပေးပုဂ္ဂိုလ်ဟောင်းကာတာပေ့ချ်ကတော့ရည်စရာကောင်းတဲ့အတူရောင်စုံစမ်းစစ်ဆေးမှုစာဖြစ်ကြောင်းမနေ့ကပဲအိပ်ပွင့်ပေးစာတစ်စောင်နဲ့ကော်မတီကိုတုံ့ပြန်ခဲ့ပါတယ်။ ရုရှားတွေနဲ့အဆက်အသွယ်လုပ်ခဲ့တဲ့အချက်လက်တွေကိုသိကျင်နေဆိုရင်တမန်ဟောင်းဘရက်ကိုဝါမောက်ကိုမေးတင်တယ်လို့လည်းရေးသားထားပါတယ်။သူ့ပေါ်မတရားဖြစ်လို့ဝင်စောင့်ကြည့်ထောင်လန်းခဲ့တမန်အိုဘားမအစိုးရနဲ့ရှင်းမယ်ဆိုရင်သူ့မှာရှိတဲ့အချက်လက်တွေကမပြောပါတော့ဘူးလို့လည်းပြောဆိုခဲ့တာပါ။ဒါလို့တော့ထောင်လန်းကော်မတီကတော့စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းဖြစ်တမန်ထရမ့်ရဲ့မဲဆော်ဝဲတာဝန်ခံဟောင်းပေါ်မနာဖော့အချမ်းမေးပုဂ္ဂိုလ်ဟောင်းရိုဂျာစတုန်းနဲ့အမျိုးသားလူညွန့်ရေးအချမ်းမေးရရှိဟောင်းမက်ကယ်ဖလင်တို့ကိုအချက်လက်တွေထုတ်ပြန်ပေးဖို့တောင်းဆိုထားပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဩစာလွှမ်းမိုးနိုင်မှုကြိုးစားခဲ့တဲ့လို့ရတဲ့ပတ်သက်လို့အမေရိကန်အထက်နဲ့အောက်လွှတ်တော်ထောက်လိုင်းကော်မတီတွေအပြင်ပြည်သူ့စုံစမ်းစစ်ဆေးရေးဗျူရို FBI ကလည်းစုံစမ်းစစ်ဆေးနေတာပါ။ပြီးခဲ့တဲ့ကြာသပတေးနေ့မှာတော့လည်း FBI ညွှန်ကြားရေးမှူး James Comey အမျိုးသားလူညွန့်ရေး Agency ညွှန်ကြားရေးမှူး Mike Rogerston နဲ့အောက်လွှတ်တော်ထောက်လိုင်းကော်မတီဝင်တွေနှစ်နာရီကြာကြာတကားပိတ်ဆွေးနွေးခဲ့ကြပါတယ်။အောက်လွှတ်တော်ထောက်လိုင်းကော်မတီရဲ့ဥက္ကဋ္ဌလည်းဖြစ်သမ္မတထွန်းရဲ့အသွင်ကူးပြောင်းရေးအဖွဲ့ဝင် Republican Party ဝင်တူလည်းဖြစ်တဲ့ David Nunes ကတော့စုံစမ်းစစ်ဆေးမှုတွေကနေဖတ်ပေးခဲ့ရပြီးနောက်မှာပဲကော်မတီရဲ့စုံစမ်းစစ်ဆေးမှုတွေလည်းကြန့်ကြာနေခဲ့ရပါတယ်။
အမေရိကန်သမ္မတဒေါနယ်ထရမ့်ရဲ့အစိုးရတပ်တန်းရပ်ပေါင်းတရာတွင်ဆောင်ရွက်ချက်တွေနဲ့ပတ်သက်တဲ့ TV ကြော်ညာကိုအမေရိကန်ရုပ်သံဌာနကြီးတွေဖြစ်ကြတဲ့ ABC, CBS, NBC နဲ့ CNN တို့ကထုတ်လွှင့်ဖို့ငြင်းဆန်လိုက်ကြပါတယ်။ရုပ်မြင်သံကြားဌာနတွေကိုအခကြေးငွေပေးပြီးထုတ်လွှင့်ရတဲ့ TV ကြော်ညာမှာတော့နာမည်ကြီးရုပ်သံတင်ဆက်သူတွေရဲ့ပုံကြီးချဲ့ထားတဲ့မျက်နှာပုံတွေပေါ်မှာသတင်းအတူတွေလို့စာသားနဲ့ရေးသားထားပါတယ်။သမ္မတထရမ့်ကတော့သူနဲ့သူ့အစိုးရကိုဝန်ပန်တဲ့သတင်းတွေကိုသတင်းတူရောင်တွေအဖြစ်ရင်းညွှန်းသုံးနှုန်းလေးရှိပါတယ်။ရုပ်သံဌာနတွေကတော့ကြော်ညာဗီဒီယိုဟာမှန်ကန်စီလျော်မှုမရှိဘူးဆိုပြီးတော့ထုတ်လွှင့်ဖို့ငြင်းဆန်ခဲ့ကြတာပါ။ CNN နဲ့ NBC သတင်းဌာနတွေကတော့သတင်းအတူတွေဆိုတဲ့စာသားတွေကိုဖယ်ရှားပေးရင်ထုတ်လွှင့်ပေးမယ်လို့ပြောဆိုခဲ့ပါတယ်။ CNN ကထုတ်ပြန်တဲ့ကြေညာချက်မှာတော့သတင်းမီဒီယာကြီးတွေဟာသတင်းတူရောင်တွေကိုထုတ်လွှင့်တာမဟုတ်တဲ့အတွက်ကြော်ညာကသာအတူဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။သမ္မတထရမ့်ရဲ့ချွေးမလည်းဖြစ်စီယုံရေးတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့လာရာထရမ့်ကတော့သတင်းတွေကိုဗလိုက်ဖော်ပြနေကြတဲ့ CNN, ABC, CBS နဲ့ NBC ရုပ်သံဌာနတွေကကြော်ညာကိုထည့်ဖို့ညှင်းဆန်တာဟာအမေရိကန်မှာမကြုံဘူးစဉ်းစားဖျက်တောက်တဲ့လို့ရဖြစ်ကြောင်းပြောဆိုခဲ့ပါတယ်။လွတ်လပ်စွာပြောဆိုခွင့်နဲ့သတင်းလွတ်လပ်ခွင့်ကိုအမခံထားတဲ့အမေရိကန်အခြေခံဥပဒေပြင်ဆင်ချက်အပိုက်1ကိုနိုင်ငံရေးသဘောထားတွေအတွက်လိုရာဆွဲပြောင်းမှာသတင်းဌာနကြီးတွေဟာချန်ပီယံတွေဖြစ်တယ်လို့လည်းဝေမှန်ခဲ့ပါတယ်။အခြေအနေဖြစ်စရာတွေကြုံရတဲ့ကြော်ညာကိုတော့2020သမ္မတရွေးကောက်ပွဲမှာထပ်မံရှင်ပြိုင်မဲ့သမ္မတထရမ့်ရဲ့မဲဆွယ်စီအိုရေးကော်မတီဖွဲ့ကထုတ်လုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
UA American အတန်းညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 432ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီလိုမျိုးကတည်းကမြန်မာပိုင်းစီစဉ်ရဲ့စနေနေ့ညပတ်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဆိုမာလီယာနိုင်ငံမှာအယ်ရှာဘတ်စစ်သွေးကြွရရဲ့လက်ချက်ကြောင့်ဆိုမာလီယာစစ်သားတွေကိုကူညီပံ့ပိုးပေးနေတဲ့အမေရိကန်တွေကထူးတက်ဖို့အတူသေဆုံးပြီး၃ဦးထဏ်ရတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါရယ်။အမေရိကန် Navy Seal ထူးတက်ဖို့ဝင်မနေ့ကသေဆုံးမှုဟာ1993ခုနှစ်ကစလို့စစ်တပ်ခံရတဲ့ဆိုမာလီယာနိုင်ငံမှာအယ်ရှာဘတ်စစ်သွေးကြွရကိုတက်ခတ်ရင်အမေရိကန်တက်ဖို့အတူပထမဆုံးကြာဆုံးမှုလည်းဖြစ်ပါရယ်။ကြာဆုံးသွားတဲ့အမေရိကန်စစ်သည်ရဲ့မိသားစုထံအထူးဝမ်းနဲ့ကြောင်းသမ္မတဒေါ်နယ်ထရမ့်သတင်းစကားပါခဲ့တယ်လို့အမေရိကန်စစ်တပ်ထဲမှာအမှုထမ်းနေတဲ့မျိုးသားအမျိုးသမီးရဲ့ဆွတ်ဆောင်မှုတွေကိုလည်းကျေးဇူးတင်စကားပြောကြားခဲ့ကြောင်းအင်ဂျီရောတာဝန်ရှိသူတွေကပြောဆိုခဲ့ပါရယ်။ဆိုမာလီယာနိုင်ငံမိုဂါဒီရှုနောက်ဖက်65ကီလိုမီတာလောက်အကွာမှာရှိတဲ့ကျေးရွာတရွာမှာလက်နက်ငယ်နဲ့ပစ်ခတ်ခံရမှုကြောင့် Navy Seal အထူးတပ်ဖွဲ့ဝင်တည်ဆုံသွားတာပါ။ဒါရီယာကျေးရွာကတိုက်ခိုက်မှုတွင်အနည်းဆုံး Navy Seal အထူးတပ်ဖွဲ့ဝင်2ဦးနဲ့စကပြန်2ဦးတို့လည်းဒဏ်ရာရရှိခဲ့တဲ့အကြောင်းအမေရိကန်စစ်တပ်ကတာဝန်ရှိသူတွေက VOA ကိုပြောပါရယ်။ဆိုမာလီယာအစိုးရတပ်တွေနဲ့အတူစစ်စင်ရေးမှာအကူအညီနဲ့အချင်းချင်းလေးပေးရနေလို့အမေရိကန်တပ်ဖွဲ့တွေတိုက်ခိုက်ခံရတယ်လို့လည်းအမေရိကန်စစ်တပ်ရဲ့အာဖရိကတိုက်ကူကရေးဌာနကပြောဆိုခဲ့ပါရယ်။ဆိုမာလီယာနိုင်ငံရှဘဲအနေနဲ့ဒေသအကြီးထဲအရာရှိ2ဦးကတော့အယ်ရှာဘတ်စစ်သွေးကြွရရဲ့အန်ဒါလုစ်ရီယိုတန်လစ်လုပ်ငန်းတွေရှိရာအဆောက်အဦတစ်ခုကိုစစ်သားတွေကစီးနင်းတက်ခတ်ခဲ့တဲ့စစ်စင်ရေးဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။စီးနင်းမှုအတွင်းစစ်သွေးကြွဖို့ရှိဦးတည်ဆုံးပြီးရီယိုတန်လစ်လုပ်ငန်းသုံးပစ္စည်းတွေကိုတည်ဆည်ရမိကြောင်းလည်းပြောဆိုခဲ့ပါရယ်။
ဗနီဇွဲလားနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေတိုးလာနေပြီးတော့တောက်ကြနေကအထိတေဆုံးသူရေအတွက်ဟာ38ယောက်ရှိသွားပြီဖြစ်ပါတယ်။လက်လောဆန္ဒပြပွဲတွေဖြစ်နေတဲ့ဗလန်စီယာမြို့မှာပြီးခဲ့တဲ့ဇာတ်သမင်းနေ့က တနက်ပြစ်ခံခဲ့ရတဲ့အသက်20ရွယ်ဟက်ဒါလူကိုဆိုသူဟာတောက်ကြနေကတေဆုံးသွားခဲ့တယ်လို့အနာပိုင်တွေကကြေညာပါတယ်ဒါပြင်လုံခြုံရေးတာဝန်ရှိသူဒါဇင်ပေါင်းများစွာကိုလည်းဆန္ဒပြတဲ့သူတွေကိုမနေရင်လို့ဖမ်းဆီးလိုက်တယ်လို့အတိုက်ခံခေါင်းဆောင်တွေဘက်ကပြောပါတယ်ဗင်နီဇွဲလာမျိုးစုံလုံခြုံရေးတပ်ဖွဲ့တွေရဲ့လုပ်ရက်နဲ့ပတ်သက်ပြီးတော့မချေမနှက်ဖြစ်ခဲ့ကြတဲ့လုံခြုံရေးတပ်ဖွဲ့ဝင်85ဦးကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့အရင်ကသမရလောင်းအဖြစ်ဝင်ရောက်ရှင်ပြန်ခဲ့တဲ့ Enrique Capriles ကပြောပါတယ်အဲ့ဒီ85ဦးထက်ကအများစုဟာစစ်တပ်ကဖြစ်ကြပါတယ်ဒီဖန်စီမှုနဲ့ပတ်သက်ပြီးတော့တရားအတည်ပြုချက်တော့မရရှိသေးပါဘူး။သူရကိုစန့်ကျင်တဲ့ဆန္ဒပြသူတွေကိုမြို့သားလုံခြုံရေးတပ်တွေကအမျိုးရိုးဘုံတွေရဘာကြီးစံတွေနဲ့နှိမ်နင်းလာခဲ့တဲ့ဟာတလကျော်သွားပြီဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေကတမမဒူရိုကိုရွေးကောက်ပွဲကျင်းပဖို့တောင်းဆိုခဲ့ကြပြီမဲ့တမမဒူရိုကတော့အဲ့တောင်းဆိုချက်ကိုလိုက်ရောမဲ့အရေးရောအခုထိမတွေ့ရသေးပါဘူးခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကဟယ်မန်ပြည်နယ်မှာရဲတပ်ဖွဲ့ဝင်၄ယောက်ထပ်မင်းပြစ်ဒဏ်ခံခဲ့ရကြောင်းအာဖဂန်ရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။ဟယ်မန်ပြည်နယ်လက်ရှာကားမြို့လိုစင်ကြေဘုံအရက်ကစစ်စေးကိတ်ကူမှာညာတော့ကပြစ်ခတ်ခံခဲ့ရပြီးရဲတပ်ဖွဲ့ဝင်၄ဦးသေဆုံးသွားတယ်လို့လည်းပြည်နယ်ရဲမှူးကဒီနေ့ပဲပြောဆိုခဲ့တာပါအတွင်းလူရဲတက်ခတ်မှုကြောင့်သေဆုံးတာဖြစ်နိုင်တဲ့အကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေစတင်နေပြီဖြစ်တဲ့အကြောင်းပြည်နယ်ရဲမှူးကပြောဆိုခဲ့ပါတယ်တက်ခတ်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာပြောဆိုတာမျိုးမရှိသေးပေမဲ့တာလီဘန်တွေကတော့နိုင်ငံနဲ့မှာရှိတဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုမချသေးရင်ငါဆက်လို့တက်ခတ်မှုတွေတိုးမြင့်လာနေတာဖြစ်ပါတယ်
England Premier League ဘောလုံးပွဲတွေမှာတော့ Man City အသင်းဟာအဆင့်3နေရာကိုရောက်သွားပြီဖြစ်ပါတယ်။ပြီးခဲ့တဲ့နိုင်ပိုင်းအတွင်းက Etihad ကွဲမှာကစားသွားတဲ့ Man City နဲ့ Crystal Palace ပွဲမှာ Man City က Palace ကို5-0မရှိနဲ့ဂိုးပြတ်နိုင်သွားတာပါ။ Man City အတွက်ဂိုးတွေကိုတော့ Silver, Company, De Bruyne, Sterling နဲ့ Otamendi တို့ကတကူးစီသွင်းခဲ့တာပါ။ Man City ဟာဒီပွဲနိုင်လိုက်တဲ့အတွက်35ပွဲမှာ69မှတ်နဲ့ Liverpool နဲ့အမတ်တူဂိုးကွာချက်ချက်၄ဂိုးအတာနဲ့တတိယနေရာကိုရောက်လာခဲ့တာဖြစ်ပါတယ်။အခုကျွန်တော်တို့သတင်းကြေညာနေချိန်မှာတော့ Bournemouth နဲ့ Stoke City, Hull နဲ့ Sunderland, Leicester နဲ့ Watford, Burnley နဲ့ West Brom တို့ကစားနေကြပြီးတော့မြန်မာစံတော်ချိန်ည7:00နာရီမှာတော့ Swansea နဲ့ Everton တို့ကစားကြမှာဖြစ်ပါတယ်။မနေ့ပြန်တနင်္ဂနွေနေ့မှာတော့ Liverpool နဲ့ Southampton, Arsenal နဲ့ Man U တို့ကစားကြမှာပါ။ Man U နီးပြား Mourinho ဟာ Europa League မှာဘူဆွဲနိုင်မှလာမယ့်နှစ် Champions League ဝင်ရဖို့အကောင်းဆုံးအခွင့်အလမ်းဖြစ်နေတဲ့အတွက် Arsenal နဲ့ပွဲမှာတချို့ကစားသမားတွေကိုအနာပေးသွားမယ့်ပုံစံမျိုးရှိနေပါတယ်။ဒါပေမဲ့ Man City နီးပြား Guardiola ကတော့သူ့ရဲ့အတွေ့အကြုံအရ Mourinho ဟာတပွဲမှ short ကစားလေးမရှိတာကြောင့် Arsenal နဲ့ပွဲမှာလည်းအနိုင်ကစားသွားဖို့လုပ်သွားမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ
The Voice of America. ကိုအောင်ဦးနဲ့ကိုရနန်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ NLG ဗဟိုအလို့မှုဆောင်ရဲ့မီဒီယာပေါ်ပြောဆိုချက်ကတမရော်ကိုပုတ်ခတ်ပြောဆိုတာဆိုပြီးတော့ကန့်ကွက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။NLG နဲ့ပတ်သက်ပြီးတော့ online မှာပြန့်နှံ့နေတဲ့သတင်းမှားတွေနဲ့ပတ်သက်လို့တချို့တက်မရော်ဖွဲ့စည်းတဲ့တွေကလုံးတလားဆိုတာမှန်းဆရခက်တယ်ဆိုပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်ဦးဝင်းထိန်ရဲ့သတင်းမီဒီယာပေါ်ပြောဆိုချက်ဟာတက်မရော်ကိုအခြေအမြင်မရှိပုတ်ခတ်ပြောဆိုမှုအဖြစ်ပြင်းထန်စွာကန့်ကွက်ပြီးတော့လိုအပ်တဲ့တုံ့ပြန်မှုကိုဆောင်ရွက်သွားမယ်ဆိုတာကိုတက်မရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်ဒါဟာတက်မရော်အနေနဲ့တက်ကိုထိခိုက်နှစ်နာစီမဲ့စကလုံးမျိုးဘလို့ပြောဆိုဝေဖန်မှုကမှလက်မခံဘဲနဲ့အကဲဆက်စွာချက်ချင်းတုံ့ပြန်တဲ့သဘောဖြစ်သလိုတက်မရော်နဲ့ပတ်သက်တဲ့သတင်းထုတ်ပြန်ချက်တွေရေးသားဖော်ပြမှုတွေမှာအချက်အလက်တွေအသုံးအနှုန်းတွေကိုသတိထားကြစေဖို့တက်မရော်ဘက်ကသဘောထားတွေကိုထုတ်ဖော်ပြလိုက်တဲ့သဘောဖြစ်နေတယ်လို့သတင်းမီဒီယာသမားတွေကတုံ့တက်ကြပါတယ်။ဒီစိတ်ကိုတော့မဆုမုံကပြောပြပေးပါလိမ့်မယ်။
ပြီးခဲ့တဲ့မေလ၄ရက်နေ့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်အဖွဲ့ဝင်လည်းဖြစ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူတဦးလည်းဖြစ်တဲ့ဦးဝင်းထိန်ကနေပြည်တော်စီပင်အဲ့ရိတ်သားမှာသတင်းမီဒီယာတွေနဲ့တွေ့ဆုံရှင်းလင်းပွဲလုပ်ခဲ့ချိန်မှာအခုသတင်းပတ်တွေအတွင်းလက်ရှိအာဏာရအစိုးရဖြစ်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရနဲ့ပတ်သက်ပြီးလူမှုကွန်ရက်တွေနဲ့အင်တာနက်စာမျက်နှာတွေမှာကောလာဟာလသတင်းတွေအမျိုးမျိုးပြန့်နှံ့ထွက်ပေါ်နေတဲ့အပေါ်ဒီသတင်းတွေဟာမဟုတ်မှန်ကြောင်းရှင်းလင်းခဲ့တာပါဒီလိုရှင်းလင်းရမှာတော့အခုလိုသတင်းမှားတွေထွက်ပေါ်နေတဲ့အပေါ်ဘယ်သူဘယ်အဖွဲ့စည်းအပေါ်တန်ရရှိပါသလဲဆိုတဲ့မိကုံးအပေါ်မှာတော့ဥဝင်ထိန်ဘက်ကဘသူတွေကိုတန်ရရှိလဲဆိုတာပြောရခက်တယ်။ဘာကြောင့်လဲဆိုတော့ကြားနေရတာတွေကအများကြီးဖြစ်ပြီးကြံ့ခိုင်ရေးကပဲလုပ်သလားတချို့တက်မတော့အဖွဲ့စည်းတွေကပဲလုပ်သလားကျွန်တော်တို့ကိုမလိုလားတဲ့ ID မှာကျွမ်းကျင်သူတွေကပဲလုပ်သလားမှန်းဆရခက်တယ်ဆိုပြီးဖြေကြားခဲ့ပြီးဒီဖြေကြားချက်ဟာနိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးတာဝန်ကိုထမ်းဆောင်နေတဲ့တက်မတော့အပေါ်မှာအခြေအမြစ်မရှိပုတ်ခတ်ပြောဆိုမှုဖြစ်ပြီးဒီပေါ်မှာပြင်းထန်စွာကန့်ကွက်ကြောင်းနဲ့လိုအပ်တဲ့ don't yeah murigo sao yet dome lu temero dream at hope yan yipwebaga mela ngayani nizwene dream hope yan like bare temero baga dream media pisse lubogo pisse a poesi pisse temero boma tiba we pampio so jadine dream media reboma yeza pobia jadi abo lemakame chachin don't yan the bob chede lu dream media the mariga don't the bare temero ne patabi kawe pisse sayon dream yeza pobia gate it where nangano luwa chabao jamune diaso so kayabi dream out in it do nishi town at yibi ye you can. Unity person in Jane, Muzaya, she see you, Udin Sangaro, Tamarobaga, Akulu, the Rintopian Jaboma, Tapagaro, Drogo, Tikai Sime, Ya, Pe Yam Yomasu, Dinin Tantan, don't be unleashed, Lukulu, Pioare,
Drutako Mutine, Drue, the Gondon Romutine, Tito Shin, Druga, Yume, Uri and Lome Bono, and of the Mitana, the Bemudin and Lome Mave, the Anediana, Mudan, the Tina Yeso, with the Chino, or we know Tana Pata Vido, a tea to the Tamalo, Taro, Winting and Energy on Ware. ကျောင်းကတက်တက်နေတော့တန်းကြီးမခံမဲ့နဲ့ဒီလိုတုံ့ပြန်နေအနေထားမှာရှိနေတယ်။ဟိုတက်ချို့လို့သူကတုံးလိုက်တာပဲ။ဝင်းထင်ရဲ့စကဲလုံးမှာလေ။တက်ခုလုံးကိုကြောတာမို့တက်တချို့လို့တုံးလိုက်တာပဲ။အဲ့ဒီပုံမှာမူတည်ပြီးတော့အနယ်ဒီအစိုးရကိုတက်ကနေပြီးတော့ဒီပေးလေးနဲ့အနေထားလို့ကျွန်တော်ဒီလိုပဲမြင်ပါတယ်ဗျ။အဲ့ဒီတော့ကျွန်တော်ရှေ့ဆက်ပြီးသွားလို့ရှိရင်မီဒီယာဘက်ဖြစ်ပြီးတိုင
ကိုစားပြုပြီးသတင်းမီဒီယာတွေကိုတွဲဆုံရှင်းလင်းရမှာအချက်လက်တွေအသုံးထုတ်နေကိုသတိထားကြစေဖို့တက်မတော်ဘက်ကသတင်းထုတ်ပြန်ချက်နဲ့ပတ်သက်ပြီးအနန္ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုဆက်သွယ်မေးမြန်းရမှာလေဒီကိစ္စနဲ့ပတ်သက်ပြီးတစုံတရာသဘောထားမပေးလို့သေးဘူးလို့ညင်းဆိုသလိုဥဝင်ထိန်ကိုလည်းဆက်သွယ်လို့မရခဲ့ပါဘူး။ဥဝင်ထိန်ကိုအခုလိုသတင်းထုတ်ပြန်တာပါဝင်သတင်းမ Bill Gates ရဲ့တုံ့ပြန်ချက်ကိုတင်ဆက်ပေးကြပါမယ်။ Microsoft တည်ထောင်သူ billionaire တထေကြီး Bill Gates ကနိုင်ငံခြားလူမှုကူညီရေးရန်ပုံငွေနဲ့ပတ်သက်ပြီးတော့အပြင်းထန်ခုခံကာကွယ်ပြောဆိုသလိုအမေရိကန်နေပြည်တော်တွေကနေပြီးတော့အကူအညီရန်ပုံငွေတွေဖြတ်တောက်မဲ့အနေအထားတွေမြင်နေရတယ်လို့ပြောသွားပါတယ်။ Henry Ridgewell ပေးပို့တဲ့သတင်းကိုနားလောင်ကပြောပြပေးပါလိမ့်မယ်။
Bill Gates ဟာလူမှုဖွံ့ဖြိုးတိုးတက်ရေးရန်ပုံငွေဖြစ်$5 billion ထည့်ဝင်နေတဲ့ကမ္ဘာအရေးရောဆုံးအလှူရှင်ဖြစ်ပါတယ်။လန်ဒန်မြို့ Royal United Services Institute မှာမိန့်ခွန်းပြောစီမှာတော့နိုင်ငံခြားလူမှုကူညီရေးရန်ပုံငွေထည့်ဝင်မှုအပေါ်စန့်ကျင်မှုတွေရှိလာတာကိုစိုးရင်ကြောင့်ပြောဆိုသွားပါတယ
်။ It concerns me that some world leaders are interpreting recent advances as reasons
ကမ္ဘာကောင်းဆောင်နေရာလက်တော်ဖြစ်ချက်တွေကြောင့်သူပြည်တွင်းရေးကိုဝါယူဆိုင်ဖို့လိုတဲ့ဆိုပြီးအခြေအနေကိုရှိတိုင်းမမြင်ပဲတလွဲယူဆနေကြတာစိုးရင်ကြောင်ကောင်းပါတယ်။အဲ့ဒီပြဿနာတွေကဖြေရှင်းဖို့ခက်ခဲပြီးအချိန်ကြာနိုင်ပေမဲ့ဖြေရှင်းလို့ရတဲ့ကိစ္စမျိုးပါလိုအပ်နေတဲ့ရည်ရှိဖြေရှင်းနည်းတရားရဖို့ရည်ရည်မြုံနယ်ကြမယ်ဆိုရင်ပေါ့ဗျာ
အမေရိကန်ပြည်ထောင်စုကတော့ဒီကနေ့ထိကမ္ဘာမှာလူမှုကူညီရေးရမွန်ဝင်အများဆုံးထည့်ဝင်တဲ့အလူရှင်နိုင်ငံဖြစ်ပြီးဒီနှစ်အစောပိုင်းပြည်ထူးနိုင်ငံရေးပေးအတွက်ဒေါ်လာ1.8တန်းပေးအပ်ခဲ့တဲ့အကူအညီမျိုးလိုကမ္ဘာတဝန်အရေးပေါ်ကူညီကယ်ဆယ်ရေးတွေနဲ့ရေရှည်အစီအစဉ်တွေချမှတ်ထားတဲ့နိုင်ငံလည်းဖြစ်ပါတယ်။ဒါပေမဲ့လည်းအစိုးရကျွေးမီလျှော့ချရေးအစီအစဉ်ဖြစ်နိုင်ငံခြားလူမှုကူညီရေးရမွန်ဝင်ကိုဒေါ်လာ43ဘီလျံဖြတ်တောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအဆိုပြုထားတာပါ။နိုင်ငံခြားလူမှုကူညီရေးလုပ်ငန်းတွေမှာကြီးမားတဲ့တိုးတက်မှုတွေမတွေ့ရဘူးဆိုတဲ့ဝေဖန်မှုတွေကို Gates ကအခုလိုညင်းချက်ထုတ်ပါတယ်
။ If you could only pick one number to highlight the effectiveness of the development agenda since 1990
ကိုဒီကတိုးတက်မှုလုပ်ငန်းအမှတ်စဉ်တစ်ခုကိုရွေးပါဆိုရင်နံပါတ်စဉ်122တန်းကိုရွေးရပါလိမ့်မယ်။အဲ့ဒီနံပါတ်ကကူညီကယ်ဆယ်ရေးအကျိုးခံစားလိုက်ရတဲ့ကလင်းငယ်တွေရဲ့အရေးအတွက်ပါ
။နိုင်ငံခြားလူမှုကူညီရေးပေးနေတာအကျိုးမရှိဘူးဆိုတဲ့ယူဆကို Gates ကလက်မခံပါဘူး။
As you bring down that child to death rate, you families choose
to leave the home no show child down and the mother is clearly the way to go mom ba. Da so ye lu ye do nong ga le ti da ba ja sin daw ma phit lu lu mu tai wen ga le lan mi de po po kaw mon ne cha ma yi song shao mu pinya yi si bwa yi khwen lan ni go phan di pe ne na bo bya.
လာမယ့်ကျွန်လအတွင်း British ရွေးကောက်ပွဲကျင်းပဖို့စီစဉ်တဲ့ချိန်မှာပဲ Bill Gates ရဲ့အခုလိုပြောဆိုချက်ထွက်ပေါ်လာတာပါ။ပြည်ရင်းအတည်ထုတ်ကုန်တန်ဖိုး GDP ရဲ့ 3.8% ရာခိုင်နှုန်းကိုကုလသမဂ္ဂရဲ့နိုင်ငံခြားလူမှုကူညီရေးထက်ဝင်တဲ့ဖွံ့ဖြိုးပြီးနိုင်ငံတွေထဲမှာပြည်ထောင်နိုင်ငံပါဝင်ပါတယ်။လက်ရှိဝန်ကြီးချုပ် Theresa May ကအဲ့ဒီအတိုင်းဆက်လက်ထက်ဝင်ဖို့ကတိပြုထားပေမဲ့သူ့ပါတီဝင်အတော်များများကတော့ဒီရန်မုံငွေတွေကိုစည်ရဲဖက်မှအသုံးပြုချင်နေတာပါ။အဲ့ဒီအတွက် Gates ကအခုလိုဆိုပါတယ
်။ When aid is mismanaged, it is a double crime. Stealing both. ဒီလိုကိုတလွဲအသုံးပြုရင
်ယာဆွေးမှုနှစ်ခုကျွလွန်ရောက်ပါတယ်။ဒါအခွန်တန်းတွေနဲ့စင်ရသားတွေရဲ့ငွေကိုခိုးယူတာဖြစ်ပါတယ်။ရှင်းရှင်းပြောရရင်ဒီငွေအများစုကလိုအပ်တဲ့သူတွေစီရောက်သွားပြီးတော့အမခန့်အကျိုးဆက်တွေထွက်လာပါတယ်။ဒီနေရာမှာအမြဲထိန်ညှိပြီးလုပ်ကင်မှုလိုပါတယ်။တိတ်ခက်ခဲတဲ့တိုင်းပြည်တွေမှာကျွန်တော်တို့လုပ်ကင်နေကြရတာပါ။ဒါကြောင့်တရားရဂိုင်းလုံး6ပြည့်ကင်းတဲ့ထိရောက်မှုမျိုးဘယ်တော့မှရမှာတော့မဟုတ်ပါဘူး။နောက်ပြီးတော့ဒီအကူအညီတွေကိုလည်းတစ်စီးတစ်နည်းပိုကောင်းအောင်သုံးချလာတာပါ။
အရှေ့အလယ်ပိုင်းဒေသကဆိုးဝါးလာတဲ့စီးရီးပတိပခါနဲ့အာဖရိကအရှေ့ပိုင်းကငှက်မုတ်ခေါင်းပါမှုတွေကြောင့်ကမ္ဘာတဝန်ဒုက္ခသည်ပေါင်း65တန်းနီးပါးအကူအညီလိုအပ်နေတဲ့အခက်အခဲဆုံးအခြေအနေမှာဒီလိုငင်းကုန်မှုတွေထွက်ပေါ်မလာသင့်ဘူးလို့လူမှုကူညီရေးအေဂျင်စီတွေကပြောပါတယ်ရှင်
။နားလည်တင်ဆက်ထားတာပါ။အခုတစ်ခါမှတော့မြန်မာတခွင်စီစီကိုတင်ဆက်ပေးတော့ပါမယ်။မြန်မာနိုင်ငံကနေဒီပတ်ကိုစံတင်ပို့မှုဟာလွန်ခဲ့တဲ့9နှစ်ဆက်တိုက်တစ်နှစ်ကိုတန်ချိန်တစ်တန်းကျော်တင်ပို့နိုင်ခဲ့ပြီးတော့ဒီနှစ်အတွက်ဆိုရင်တန်ချိန်2တန်းထိတိုးပြီးတော့တင်ပို့ဖို့ရည်မှန်းထားပါတယ်။2020ပြည့်နှစ်ရောက်မှာတော့တန်ချိန်3တန်းထိတိုးပြီးပို့နိုင်ဖို့ရည်မှန်းထားပါတယ်။တချိန်ကကမ္ဘာမှာစံတင်ပို့ဖို့အင်အားကြီးဆုံးနိုင်ငံတစ်ခုအဖြစ်ကနေပြည်တွင်းစားသုံးဖို့အတွက်လုံလောက်အောင်တော့မနည်းထောက်ရတဲ့အခြေအနေထိရောက်ခဲ့တဲ့မြန်မာစံလုပ်ငန်းရဲ့အနာဂတ်အလားလာဘယ်လိုရှိလဲဆိုတာကိုဒီသတင်းပတ်ရဲ့မြန်မာတခွင်စီစဉ်မှာကိုကျော်သိန်းကတင်ဆက်ထားပါတယ်။
ချိန်ကဆိုရင်မြန်မာနိုင်ငံကိုအာရှတိုက်ရဲ့စပယ်ဂျီလို့တော့မှတင်စားခေါ်ဝေါ်ခဲ့ကြတာပါအကြောင်းကတော့မြန်မာနိုင်ငံဟာကမ္ဘာပေါ်မှာပြည်ပစံတင်ပို့မှုအများဆုံးနိုင်ငံတစ်ခုဖြစ်လို့ပါပဲဒါပေမဲ့လည်းနှစ်ပေါင်းများစွာမှားယွင်းတဲ့စီမံခန့်ခွဲမှုတွေအကျင့်ပြတ်ခြားဆမှုတွေကြောင့်မြန်မာစံရဲ့ကောင်းကင်ပြည်ပစံဈေးကွက်ကနေကွဲပြောက်သွားခဲ့ရတယ်လို့ပြည်ပပို့ဖို့နေနေတတပြည်တွင်းမှာဖူလုံဖို့တော့မှမနည်းယုံခဲ့ကြရပါတယ်အခုတော့လွန်ခဲ့တဲ့၄-၅နှစ်ကစပြီးအပြောင်းလဲလို့ကြိုးစားလာတာကြောင့်တိုးတက်မှုအသီးအပွင့်တွေကိုစပြီးခံစားလာနေရပြီဆိုတာမြန်မာနိုင်ငံစံစဘာအသင်းချုပ်ရဲ့အတွင်မှုချုပ်ဦးရဲမင်းအောင်ပြောပြတာကနေသိနိုင်ပါတယ်
။သမရဦးသိန်းစိန်ဆိုတာလက်ထက်မှာကျွန်တော်တို့ဒီ2017ဆက်နှစ်မှာတည်းကကျွန်တော်တို့ပြည်ပြင်ပြောင်းလဲရေးရအထိုက်အလျောက်စခဲ့တာပေါ့နော်။အဲ့တော့နိုင်ငံတကာကနေပြီးတော့ဒီ2017ဆက်နှစ်တည်းကကျွန်တော်တို့ပြန်ပြီးတော့အသိအမှတ်ပြုလာပြီးတော့ဆန်ရှင်တွေဘာတွေကလည်းတဖြည်းဖြည်းနဲ့ရော့လာတယ်နည်းလာတယ်ဆိုတဲ့အချိန်မှာကျွန်တော်တို့မြန်မာစံကဒီ2017ဆက်နှစ်ဆက်သုံးကနေစပြီးကျွန်တော်တို့ကတန်ချိန်တန်းကျော်ကျွန်တော်တို့ပြန်ပို့လာနိုင်တယ်အဲ့လိုပြန်ပို့လာနိုင်တဲ့ဟာဒီလွန်ခဲ့တဲ့9နှစ်ကပြန်များဒီတစ်နှစ်ကိုဆန်တန်ချိန်1.4တန်းလောက်ပို့နိုင်တဲ့အနေအထားဒီပြန်ဖြစ်လာတယ်အဲ့တော့ဒီနေရာမှာလည်းအခုအရေးကြီးတဲ့ဒီဆန်ချိန်ဆန်နှုန်းတွေနောက်တစ်ခါကျွန်တော်တို့အရေးသွေးဆိုင်ရာစနစ်တွေလည်းကျွန်တော်တို့ကဒါဆောင်ရွက်နေပါအမှန်တကယ်ကတော့ကျွန်တော်တို့ကမြန်မာစံကဟိုကျွန်တော်တို့ဒီစံတင်ပို့တဲ့နိုင်ငံတွေနဲ့ရှင်းပြနိုင်ပါတယ်ကျွန်တော်တို့ဒီခုနပြောတဲ့နိုင်ငံရေးတို့ပိတ်ဆို့မှုတို့နောက်တစ်ခါဒီခုနပြောတဲ့ကျွန်တော်တို့ဒီအပြည်ပြည်ဆိုင်ရာဘဏ်လုပ်ငန်းတွေမှာကျွန်တော်တို့အခက်အခဲဖြစ်တာပေါ့နော်ဒါတွေကြောင့်ကျွန်တော်တို့ကအရင်တုန်းကဒါနာမည်ဆိုးနဲ့ကျွန်တော်တို့အခက်အခဲတွေနဲ့များခဲ့တယ်အဲ့တော့ဒီဘက်မှာတော့ကျွန်တော်တို့ကဝင်လင်းမြင်သ ာမှုတွေကျွန်တော်တို့ကနိုင်ငံတကာပြန်ပြီးတော့လက်ခံမှုတွေရှိလာပြီဆိုတော့ဒီအချိန်မှာကျွန်တော်တို့က brand တစ်ခုကိုတည်ဆောက်ပြီးတော့လုပ်နိုင်မယ်ဆိုရင်တော့ကျွန်တော်တို့မှန်းတဲ့မျှော်မှန်းချက်တွေကတော့ကျွန်တော်တို့မခက်ခဲပါဘူ
းမြမစံစပါးလုပ်ငန်းရဲ့အနာဂတ်အလားအလာအတက်ဖက်ရောက်လာနေတယ်ဆိုတာကိုပြတဲ့အခြေအနေတစ်ခုကတော့ American အခြေစိုက် The Rise Trader အဖွဲ့ကနှစ်စဉ်နိုင်ငံတကာမှာလှည့်လည်ကျင်းပလာတဲ့စံစပါးကွန်ရက်ဆွေးနွေးပွဲကိုဒီနှစ်မြန်မာနိုင်ငံရန်ကုန်မြို့မှာကျင်းပခဲ့တဲ့အချက်ပါပဲ။အဲဒီမြန်မာ Rise Network 2017ဆိုတာကိုကမ္ဘာ့ဘဏ်လက်အောက်ခံနိုင်ငံတကာဘဏ္ဍာငွေကြေးကော်ပိုရေးရှင်း IFC နဲ့ The Rise Trader အဖွဲ့တို့ကကမ္ဘာကထပြုပြီးမြမကုတန်ရောင်းဝယ်ရေးဝန်ကြီးဌာနမြန်မာနိုင်ငံစံစပါးအသင်းချုပ်တို့ရဲ့ပံ့ပိုးကူညီမှုနဲ့ပြီးခဲ့တဲ့သတင်းဘက်ကပဲရန်ကုန်မြို့စူးလီရှန်ဂရီလာဟိုတယ်မှာကျင်းပခဲ့ပါတယ်။မြမဆန်လုပ်ငန်းရဲ့အနာဂတ်အလားအလာပြန်ကောင်းလာနေပြီဆိုတာကိုသဘောတူတူတူကတော့အဲ့ဒီနေ့ဆွေးနွေးပွဲမှာအဓိကအဖွင့်မိန်ခွန်းကိုပြောခဲ့သူတွေတဲကတူဦးဖြစ်တဲ့နိုင်ငံတကာဘဏ္ဍာငွေကြေးကော်ပိုရေးရှင်း IFC ကပုဂ္ဂလိကကဏ္ဍဆိုင်ရာအကြီးတန်းကျွမ်းကျင်သူ Charles Schneider ပ
ါ Well we're seeing and we've heard today increases in the
export တွေ့နေတာဒီကနေ့ကြားလာကတကဘာလုံးကိုမြန်မာဆန်တင်မမှုကတိုးတက်နေရဆိုတာပါတင်မှုရဲ့ပမာဏနဲ့ပြောမယ်ဆိုရင်လမ်းကြောင်းကအသက်ပြနေပါတယ်ဒါကတိတ်ကိုကောင်းတဲ့အချက်ပါပဲပိုပြီးတင်မှုဘွဲ့အတွက်တိတ်ကိုအားကောင်းတဲ့ရည်မှန်းချက်လည်းရှိနေပါတယ်ဒီနေ့မှာတန်ရင်နှစ်တန်းထိတင်မှုဘွဲ့ရည်မှန်းထားတာပ
ါလက်ရှိမှာတော့မြန်မာဆန်ကိုအိန္ဒိယနိုင်ငံကြီးဖြစ်တဲ့တရုတ်ကအများဆုံးဝယ်ယူနေတာပါဒီဈေးကွက်တစ်ခုတည်းပေါ်ကိုပဲရေရှည်မှီခိုနေဖို့မဖြစ်ဘူးဆိုတာကတိတ်ကိုရိုးရှင်းတဲ့အချက်ပါဒီအတွက်ကြောင့်လဲတခြားဈေးကွက်တွေကိုရဖို့ကြိုးစားကြရမယ်လို့ဦးရဲမင်းအောင်ကပြောပါတယ
် border trade ကအရေးပါပါတယ်တစ်ဖက်ကလည်းကျွန်တော်တို့ကနိုင်ငံတစ်နိုင်ငံနှစ်နိုင်ငံတွေကိုမှီခိုမဲ့စားကျွန်တော်တို့ဒီနိုင်ငံအများစုကိုကျွန်တော်တို့မှီခိုမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဒါပို့ပြီးတော့ sustainable ဖြစ်တာပေါ့နော်အဲ့တော့ရေရှည်အတွက်ကတော့ကျွန်တော်တို့က diversify လုပ်ရပါမယ်ဒါပေမဲ့ဘက်ကရီအခြေအနေလက်တလုံးအခြေအနေကတော့ကျွန်တော်တို့ကတရုတ်ဈေးခွက်ကိုကျွန်တော်တို့ပြစ်ပယ်လို့မရပါဘူးအဲ့တော့တတ်နိုင်တယ်များကျွန်တော်တို့ကဒီ border ကနေပြီးတော့ကျွန်တော်တို့တရုတ်နိုင်ငံကိုရောင်းချတဲ့အနေထားနောက်တစ်ခါ normal ဖြစ်တဲ့ရန်ကုန်စိတ်ကမ်းကနေပြီးတော့တရုတ်နိုင်ငံစိတ်ကမ်းတွေကိုရောင်းချတဲ့အနေထားလည်းကျွန်တော်တို့လုပ်ပါတယ်အဲ့တော့ဒီနှစ်ခုကိုကျွန်တော်တို့တတ်နိုင်တယ်များဆက်ပြီးတော့ဆောင်ရွက်ရမှာဖြစ်တယ်လို့ဈေးခွက်အစ်စ်တွေလည်းကျွန်တော်တို့ရှားရမှာဖြစ်ပါတယ်
ဒီဘကိုစံပူပြီးတင်ပို့နိုင်အောင်လုပ်နေတဲ့အချိန်ထဲမှာပဲပြည်တွင်းစားသုံးမှုဖူလုံဖို့ကလည်းအထူးအရေးကြီးတယ်ဆိုတာမေးခွန်းထုတ်နေစရာမလိုတဲ့ကိစ္စပါဒါပေမဲ့လည်းမြမစံစဘာထုတ်လုပ်မှုရဲ့88ရာခိုင်နှုန်းကိုပြည်တွင်းမှာစားသုံးပြီး12ရာခိုင်နှုန်းကိုပဲပြည်ပတင်ပို့တာကြောင့်ကောင်းကောင်းဖူလုံပါတယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒါကြောင့်လဲကဘာကြီးဘော်ကအစားအစာလိုအပ်နေသူတွေကိုမြမစံနဲ့ကူညီကြွေးမွေးပေးပါလို့The Rise Trader အဖွဲ့ရဲ့ဥက္ကဋ္ဌနဲ့အမှုဆောင်ရာရှိချုပ်ဖြစ်သူ Jeremy Zwinger ကပန်ကြားပါတယ်
။ And the world needs Myanmar back. You know, you used to be the biggest exporter in the world. You know, we're going to have 8 billion people soon.
မြန်မာနိုင်ငံကိုကမ္ဘာကြီးကလိုအပ်နေပါတယ်။ခင်ဗျားတို့ဟာတချိန်ကကမ္ဘာမှာစံအများဆုံးတင်ပို့ခဲ့တဲ့နိုင်ငံပါ။တိတ်မကြခင်မှာကမ္ဘာလူဦးရေဟာ18,000ဖြစ်လာတော့မှာပါ။နောက်ထပ်မြေဧရိယာကဘယ်လောက်များရှိလို့လဲ။ကမ္ဘာကြီးအတွက်စံတရိတ်ခါကူညီထောက်ပံ့ရမှာမြန်မာနိုင်ငံကိုကျွန်တော်တို့လိုအပ်ပါတယ်။လွန်ခဲ့တဲ့6နှစ်9နှစ်အတွင်းကစံတန်ချိန်တန်ပေါင်းများစွာထုတ်ခဲ့တာမှာမြန်မာနိုင်ငံကတန်ချိန် 1.5 တန်ထုတ်ခဲ့ပါတယ်။ဒါဟာကဘာပေါ်ကလူအမြောက်များကိုမြန်မာနိုင်ငံကထမင်းကျွေးနေတာပါမြန်မာနိုင်ငံဟာကိုယ်တိုင်ရဲ့ကိစ္စရက်တွေကိုဖြေရှင်းဆောင်ရွက်နေချိန်မှာပဲကဘာကြီးကိုလည်းကူညီပြီးတော့ကျွေးမွေးနေတယ်ဆိုတာကိုဘယ်သူကမှငြင်းချက်မထုတ်ပါဘူ
းဆန်ဟာမြန်မာလူလူရဲ့အဓိကစားကုန်ဖြစ်တယ်လို့ကဘာပေါ်ကလူတန်းပေါင်းများစွာရဲ့အဓိကစားကုန်လည်းဖြစ်ပါတယ်အခုဆိုရင်ကဘာကြီးမှာကူးလူဆက်ဆံရွှေ့ပြောင်းနေထိုင်တာတွေဟိုးရင်နှစ်ပေါင်းများစွာကထည့်ဘိုးပြီးတော့များလာတာကြောင့်ကဘာပေါ်ကနေရာတိုင်းလူလူမှာစံကိုစားသုံးတဲ့လူဦးရေတစုံတရာပမာဏအထိတော့ရှိနေတာပါပဲဒီအချိန်လေးဟာမြန်မာနိုင်ငံလူစပားကိုအဓိကထားစိုက်ပျိုးတဲ့စိုက်ပျိုးရေးနိုင်ငံတစ်ခုအတွက်အခွင့်အလန်းကောင်းတစ်ခုပါဒီအခွင့်အလန်းကောင်းကိုအမိအယဆုပ်ကန်ပြီးတောင်သူလေသမားတို့အစိုးရဂုံတဲ့စသဖြင့်စံစပားစိုက်ပျိုးထုတ်လို့ရောင်းဝယ်ရေးကဏ္ဍမှာပါဝင်ပတ်သက်နေသူတွေအားလုံးဟန်ကြည်လှုပ်ဆောင်ကြမယ်ဆိုရင်ဖြင့်မြမဆန်ရွှေခစ်တခစ်ကိုမကြခင်မှာပြန်ပြီးမြင်တွေ့လာကြရဖို့ရှိပါတယ်ခင်ဗျာ
ကိုကျော်သိန်းတင်ဆက်ထားတဲ့မြန်မာတခွင်စီစီကိုနားဆင်ကြတာဖြစ်ပါတယ်ဖီဝေကနေမကြခင်မှာတင်ဆက်ပေးမယ်ဒုတိယပိုင်းစီစဉ်ဒီမှာတော့စနေနေ့ညတိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြဖို့လည်းရှိပါတယ်ရှင်
မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မနက်ကျမှတော်တာရှင်များရှင်2019ခုနှစ်မေလ6ရက်စနေနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10:00နာရီအထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေပါဆိုရင်တော့ဒိုင်းအလီလိုင်းစီစဉ်ကိုနားဆင်ကြရမှာပါ။စီစဉ်ထုတ်လွှင့်မှုကိုရနိုင်တဲ့မတ်အေသနာကျော်တို့တင်ဆက်ထားတဲ့စနေနေ့ညဒိုင်းအလီလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင
်။မင်္ဂလာပါရှင်။စနေညတိုင်းရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရစေ။ဒီညပိုင်းမှာဆွေးနွေးကြမယ့်အကြောင်းအရာတွေကတော့ကြီးညာထားပြီးဖြစ်တဲ့အတိုင်းဒီဒေါအောင်ဆန်းစုကြည် NLD အစိုးရတက်လာပြီးတဲ့နောက်ပိုင်းဒီဒေါအောင်ဆန်းစုကြည်နဲ့အစိုးရတည်းရဲ့နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါရစေ။ပင်လိုက်ဆွေးနွေးဖို့ဒီပညာရှင်တွေကိုလည်းဖိတ်ခေါ်ထားပါရစေ။ပင်လိုက်ဆွေးနွေးမဲ့သူတွေကတယောက်ကတော့ဥယျာထွဖြစ်ပါတယ်ဥယျာထွကပြန်ကြားရေးဝန်ကြီးဟောင်းလည်းဖြစ်ပြီးတော့အခုလက်ရှိစင်ကာပူနိုင်ငံမှာရှိနေတဲ့အရှေ့တောင်အာရှလေးလာရေးဌာနမှာမြန်မာနိုင်ငံရေးပြုပြင်ပြောင်းလဲမှုနဲ့ပတ်သက်လို့အစရန်ပြုစုနေသူဖြစ်ပါတယ်ဥယျာထွမင်္ဂလာပါကြားရပါလားရှင်ဥယျာထွကြားရပါလား
ကြပါရယ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်ရှင်ကူမညာ7နိုင်လဲထိုးပေးပြီးတော့ဒီညအထိတောင်းပြီးတော့ပါဝင်ပြီးဆွေးနွေးပေးတာကျေးဇူးတင်ပါတယ်ရှင်နောက်ဒီဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတရက်ကတော့အများနဲ့ကျမတို့ VOA ကနေပြီးတော့အင်တာဗျူးတွေလုပ်နေကြနိုင်ငံရေးအကဲကဥအောင်သူငယ်ဖြစ်ပါတယ်ဥအောင်သူငယ်ကြားရပါလား
ဟုတ်ကဲ့ကျေးဇူးကြပါတယ်ခင်ဗျ
ဟုတ်ကဲ့ဥအောင်သူငယ်ကျေးဇူးတင်ပါတယ်နောက်ထပ်ဝင်ရောက်ပြီးတော့ဆွေးနွေးပေးမယ်နိုင်ငံရေးလေးလာတုံးသက်သူဖြစ်တဲ့ဦးတင်းဆွေရောလေးလိုင်းပေါ်မှာရောက်ပါပြီလားရှင်
ဟုတ်ကဲ့ခင်ဗျာကျွန်တော်ရှိပါရစေ
။ဦးတင်းစွေကတော့လော်လော်ဆယ်အမေရိကန်ပြည်အောင်စုအခြေဆိုင်ဖြစ်ပြီး1990ပြည့်ဟိုပြည်သူလွတ်တော်ကိုယ်စားလှယ်ဟောင်းနဲ့ဖြစ်ပါရစေ။ပြီးတော့ဒီဆွေးနွေးဖို့လမ်းပြီးတော့တယ်လီဖုန်းနံပါတ်ပို့ထားတဲ့သူတွေကိုလည်းကျွန်တော်တို့ထုတ်လို့ရမှုကိုရန်နိုင်ကဆက်သွယ်နေပြီဖြစ်ပါရစေ။အီးမေးလ်နဲ့ပေးပို့တဲ့တော်ရရှင်ရဲ့စာတွေကိုလည်းဖတ်ကြားပေးတော့မှာဖြစ်ပါရစေ။ပြီးတော့ဒီမြန်မာနိုင်ငံလက်ရှိအစိုးရရဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးတော့ဆွေးနွေးမယ်ဆိုတော့ပထမအဆုံးဦးရဲထုတ်ကနေနဲ့သုံးသက်ဟိုပေးစီကြမှာရဲ့ဥယျာထုတ်ဒီဥယျာထုတ်ကအရင်အစိုးရကဥသိမ်းဆိုင်အစိုးရလက်ထက်မှာလဲဝင်ကြီးနေရတဲ့တာဝန်ထမ်းဆောင်ခဲ့တယ်ဆိုတော့အဲ့ဒီကမြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒကအခုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရရဲ့နိုင်ငံသားရေးမူဝါဒနဲ့ဘာများကွာခြားပါလဲသုံးသပ်ပေးပါရှင
်မြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒတော့1948ခုနှစ်လွတ်လပ်ရေးရတဲ့တရားတွေစပြီးတော့အစဉ်အဆက်ကျင့်သုံးခဲ့တဲ့ဗက်မလိုက်နိုင်ငံသားရေးမူဝါဒပါပဲစီကြကြောင်းလဲမှုတော့မရှိဘူးသို့တော့အဲ့ဗမ်လိုက်နိုင်ငံသားရေးမူဝါဒကိုအကောင့်ထဲပေါ်တဲ့ချင်းကပ်ပုံနီလန်းနီးပြူဟာမှာတော့ပုပ်ကိုရေးပေါ်မူဒီဘက်မှာကွဲပြားခြားနားမှုရှိတယ်လို့ပြောပြပါတယ
်ခင်ဗျ။ဟုတ်ကဲ့ဟုတ်ဥပမာတစ်ခုလောက်ပြောပြပါရှင
်။အဓိကတော့ဗျာကျွန်တော်တို့ဥသိမ်းစိန်လက်ထက်ကဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံသားရေးမူဝါဒကိုကျင့်သုံးတဲ့အခါမှာဥသိမ်းစိန်ရဲ့နိုင်ငံတကာအပေါ်မှာဩဇာပုပ်ကိုရေးရဩဇာသက်ရောက်မှုကနည်းတာပေါ့။အဲ့တော့ကျွန်တော်တို့က institution ကိုပဲအခြေခံပြီးတော့ကျွန်တော်တို့ကလုပ်ခဲ့ရတယ်။ဒေါ်အောင်ဆန်းစုကြည်ကတော့သူအတိုက်ခံဘဝမှာနေခဲ့ရတဲ့အချိန်ကာလမှာရရှိခဲ့တဲ့အထင်ပေါ်ကျော်ကြားမှုကြောင့်သူ့ရဲ့နိုင်ငံသားရေးဘဝတော့အကောင့်ထဲပေါ်တဲ့အခါမှာ institution ကိုအခြေခံတဲ့သူ့ရဲ့ပုံကိုယ်ရေးအချိန်ဟွာကိုအခြေခံပြီးတော့လုပ်နေတယ်လို့ကျွန်တော်တို့မြင်ပါတယ်ဒါကတော့အဓိကကွာခြားချက်ပေါ့
ဟုတ်ကဲ့ဥအောင်သူငယ်ကိုဒီမှာမေးချင်ပါတယ်ဥအောင်သူငယ်ဟိုဒီဟိုအရင်အစိုးရတွေလက်ထက်ကဒီမြန်မာနိုင်ငံရဲ့နိုင်ငံသားတိုင်းပြည်တွေနဲ့ဆက်ဆံရင်းနဲ့အခုဒီအစိုးရလက်ထက်မှာဒီခုနကဥရဲထုတ်ပြောသွားသလိုဆိုရင်တော့ဒေါအောင်ဆန်းစုကြည်ကိုလည်းနိုင်ငံတကာပို့ပြီးတော့အရင်ကဟိုသဘောကျထားပြီးသားဖြစ်တဲ့အနေအထားမှာဒီအခုလက်ရှိအစိုးရရဲ့နိုင်ငံသားရေးမူဝါဒအကြောင်းပေါ့နော်မြန်မာနိုင်ငံကနိုင်ငံသားတိုင်းပြည်တွေနဲ့ပို့ပြီးတော့နှိကက်မှုဖြစ်လာပါလားဘယ်လိုထင်ပါလဲရှင်
ဟုတ်ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြန်ကြည့်တဲ့အခါပုံမှန်47 42မှာရှိပါတယ်ဆိုတော့ကျွန်တော်တို့နိုင်ငံက โอ้ลุลายอยู่ตะจั่วซอเบมไลจิติดิโลอาชีพนี้บ่ครับสอนักงานใหญ่หมู่ว่าเราจิตต้องมั้ยสุดแห่มีสิบาเลยเออตะละได้อสูรอะไรงาดิพ้วซี้บ่งอาชีพกันอุบัติโหใส่จ่อภิรอะหมายลุลุยาได้อณีทามิบ่สิบาวสอได้แม้แลตะละได้อสูรอะคุณเปล่าได้ชิงคับปุ๋มมาတော့ตะชู่อสูรอะตะคุณน่ะตะคู่ไม่ตู่กวยยาภิรอโหลงไหนเนี่ยอาชีพทามิบ่สิบาเลยสอดีณีทามมาเปลี่ยนจิได้คาจ้ะรอเราอุทุทะภิ ကျွန်တော်တို့ဒေါအောင်ဆန်းစုကြည်ကျွန်တော်တို့ဟိုတက်လာပြီးတဲ့အခါမှာပြောတဲ့ကိစ္စရှိပါတယ်ဒီပြည်သူလူထုကိုအခြေခံတဲ့ကျွန်တော်တို့နိုင်ငံတိုင်းမူဝါဒပေါ့ဒီ people center diplomacy ဆိုတဲ့ဟာမျိုးပြောတာရှိပါတယ်ဒါပေမဲ့လက်တွေ့အကောင့်ထဲပုံမှုပိုင်းမှာတော့ဒီလိုအနေအထားမျိုးလဲကျွန်တော်တို့ထူးထူးခြားခြားမတွေ့ရပါဘူးဆိုတော့နောက်တစ်ခုကကြတော့ပြောမယ်ဆိုလို့ရှိရင်တော့
ဒီလက်ရှိအစိုးရအနေနဲ့လည်းအရင်သတ်မှတ်ထားတဲ့အတိုင်းပဲလွတ်လပ်တက်ကြွရပြီးဗမလိုက်တော့နိုင်ငံရေးမူဝါဒဆိုတော့ဒီပုံစံအတိုင်းပဲဆက်သွားနေရတဲ့အနေအထားမျိုးရှိပါတယ်ဟုတ်ကဲ့ရှင်တုံ့သက်ပေးတာကျေးဇူးတင်ပါတယ်ဟိုဆိုညီမနဲ့ဒီအဓိကပေါ့နော်ဒီကမ္ဘာ့အင်အာဂျီဒီမိုကရေစီနိုင်ငံဖြစ်တဲ့အမေရိကန်နဲ့ဆက်ဆက်ရေးကိုပထမဆုံးဆွေးနွေးခြင်းပါတယ်ရှင်ဒီနေရ
ုံးလိုမျိုးဖြစ်နေတာတွေ့ရပါတယ်။ဟိုလွန်ခဲ့တဲ့ဒီမေလ9ရက်နေ့တုန်းကမှအမေရိကန်ဒီနိုင်ငံသားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးဌာနဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကတော့ဒီအမေရိကန်နဲ့မြန်မာနိုင်ငံသားဆက်ဆံရေးကအလွန်ကိုကောင်းနေတယ်ဆိုတာကိုကျွန်တော်တို့အလေးပေးပြောချင်ပါတယ်ဆိုတော့ကြောကြားချက်မျိုးတော့လုပ်ခဲ့ပါရဲ့တခြားဟိုထူးထူးခြားခြားတော့ဘာမှဒီအမေရိကန်အစိုးရတည်ရမူဝါဒနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြောကြားလာတာမျိုးကလည်းမတွေ့ရသေးပါဘူးဒီတော့ဟိုဒီအစိုးရတဲ့လက်ထက်ကြတော့မှအမေရိကန်နဲ့မြန်မာရဲ့ဟိုဆက်ဆံရေးနည်းနည်းလေးဟိုသွေးအေးနေတယ်လို့ယူဆပါလားဘာကြောင့်မှလဲအဲ့ရနေအကျိုးဆက်ဘယ်လိုများဖြစ်လာနိုင်မှလဲဦးတင်ဆွေသုံးသပ်ပေးပါရှင်ဒေါက်တာတင်ဆွေသုံးသပ်ပေးပါ
အော်နိုင်ငံတကာဆက်ဆံရေးဆိုတာအပြန်အလှန်သဘောပေါ့။အော်ကိုယ့်ဘက်ကလည်းလို့ဟိုကိုယ်ဥစားပေးမှုနဲ့တခြားဘက်ကလည်းတခြားဥစားပေးမှုအပြန်အလှန်ရှိကြပါလိမ့်မယ်။အဲ့တော့အမေရိကန်နဲ့ဗမာနိုင်ငံကိုပြောရရင်အမေရိကန်နိုင်ငံကလည်းပြောသလိုမှတ်ပါတယ်။ဖြစ်လာတဲ့အစိုးရစိတ်ကသူ့ရဲ့ဥစားပေးမှုတွေဟာဒီဒေါ်လာဖတ်တဲ့ပုံစံအတိုင်းပဲပေါ့။အဲသူကတခြားတကယ်အကြီးကြီးမားမားကိစ္စတွေကိုပြောဆိုလုပ်ကိုင်နေတဲ့ကာလပါ။ဒါပေမဲ့အမေရိကန်နဲ့ပမာနိုင်ငံဆက်ဆံရေးဟာတမတော်ဦးသိန်းစိန်လက်ထက်တွေကစပြီးတော့ပြောင်းလာတယ်။ဒေါ်အောင်ဆောင်စုကြည်တက်လာတော့ပို့ပြီးတော့ဟိုအမေရိကန်နိုင်ငံရဲ့ထောက်ခံမှုကပိုရှိလာတယ်လို့ကျွန်တော်ယူဆတယ်။တနည်းဖြင့်ပြောင်းမသွားဘူးလို့ကျွန်တော်ယူဆတယ်။နောက်တစ်ခါတကယ်လို့အမေရိကန်ကပဲအမေရိကန်နိုင်ငံနဲ့ပတ်သက်တဲ့ရယူလို့တဲ့အကူအညီဖြစ်ဖြစ်စရတွေလိုချင်လေအမေရိကန်ဒီနေ့တက်တဲ့သမ္မတလည်းနှောင့်နှေးမှာမဟုတ်ဘူးအရင်လိုပဲဟိုဆက်လက်ကူညီသွားမယ်လို့ကျွန်တော်ယူဆတယ်ဒါကြောင့်ဟိုအေးနေတဲ့ဆိုတာကတည်င်းပေါ်မှာပေါ်လာတဲ့ဆက်လက်လေးတော့ဖြစ်ပြီးတော့တကယ်တမ်းလိုအပ်လို့ရှိရင်အမေရိကန်နိုင်ငံဟာမြန်မာနိုင်ငံရဲ့အဲဒီမိုကရေစီပြုပြင်ပြောင်းလဲမှုနဲ့အကူအညီတွေကိုပိုပြီးတော့မှပေးနိုင်တဲ့အနေအထားရှိတယ်လို့ကျွန်တော်ကပြီးတော့မြင်ပါတယ်
ဟုတ်ကဲ့ဟိုဦးတန်းဟိုဒေါက်တာတင်းစွေတုံးသက်ပေးတာကျေးဇူးတင်ပါတယ်ကျမဟိုဆွေးနွေးဝင်ပြီးတော့ဆွေးနွေးမဲ့အီးမေးလ်တွေကလူတွေရောများတာမလို့သူတို့ရဲ့စာလေးတွေကိုအရင်ဦးဆုံးဖော်ပြပေးပါဦးမယ်ကိုအောင်လွင်ဦးပထမဦးဆုံးဦးထွန်းမြင့်ကိုထွန်းမြင့်ရဲ့စာလေးကိုဖတ်ပြပေးပါရှင်သူမေးချင်တာလေးရောဝင်ပြီးတော့ဆွေးနွေးချင်တာလေးရော
โอเคตัวเราดอนซัสสุจีနိုင်ငံခြားရေးမူဝါဒကိုကြည့်မယ်ဆိုရင်ဗမ်လိုက်တဲ့မူဝါဒကိုကျင့်သုံးတယ်လို့ဆိုနိုင်ပါတယ်ရခင်အစိုးရလက်ထက်ကနိုင်ငံခြားတိုင်းပြည်များအမြင်မကျေမှုတွေတားဆီးပိတ်ပင်မှုတွေယုံနေလောက်အများစွာလှုပ်ဆောင်နိုင်ခဲ့ပါတယ်နောက်တစ်ချက်ကဒေါ်စုအနေဖြင့်မိမိအစိုးရလက်ထက်မှာတိုင်းပြည်ကိုပွင့်လင်းမြင်သာမှုနဲ့အုပ်ချုပ်ရေးရှိကြောင်းနဲ့ဒီမိုကရေစီကိုရှောင်လန်းနေကြောင်းပြတ်သားလူသိဆန္ဒလည်းရှိဝင်ရပါတယ်စဉ်းစားရမှာကဒီမှာနိုင်ငံနဲ့နိုင်ငံခြားတိုင်းပြည်များရဲ့ဆက်ဆံရေးပါအထူးသဖြင့်အင်းကြီးချင်းနိုင်ငံဖြစ်တဲ့တရုတ်မြန်မာဆက်ဆံရေးကိုဦးစားပေးစဉ်းစားဖို့လိုပါတယ်တရုတ်နိုင်ငံအစိုးရအနေနဲ့မြန်မာအစိုးရကအနောက်နိုင်ငံတွေနဲ့ရင်းနှီးဆက်ဆံတာကိုမလိုလားတဲ့သဘောမှရှိနေပါတယ်အထူးသဖြင့်အမေရိကန်နဲ့ဂျပန်နိုင်ငံတွေဥရောပနိုင်ငံတွေကမြန်မာနိုင်ငံရဲ့နိုင်ငံရေးမှာပါလာမှာကိုအကြောက်ဆုံးပါဒေါ်စုအနေနဲ့မြန်မာနိုင်ငံကိုဦးစားပေးဆက်ဆံရမလဲဆိုတော့စောင့်ကြည့်ရမယ့်အရေးဖြစ်နေပါတယ်တရုတ်ကလည်းစီးပွားရေးနိုင်ငံရေးအရာပြစ်ပယ်လို့မရသလိုအနောက်နိုင်ငံတွေကိုလည်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲအတွက်မဖြစ်မနေဆက်ဆံရမယ့်သဘောမှရှိနေပါတယ် တို့ဖြင့်မြမပြည့်ရဲ့ပြည်တွင်းညဉ့်ညမ်းမှာတရုတ်ပြည်ကတနည်းတပုံလွှမ်းမိုးလျက်ရှိနေတယ်ဆိုတာကိုအားလုံးသိပြီးသားဖြစ်ပါတယ်။တခြားနိုင်ငံတွေထက်တရုတ်စိုးရကမြမပြည့်ရဲ့ညဉ့်ညမ်းကိုပို့ပြီးအလေးထားပါတယ်။တခြားနိုင်ငံတွေထက်မြမပြည့်ရဲ့အနာကပို့ပြီးခံမှန်းနိုင်သူလည်းဖြစ်အနည်းကစောင့်ကြည့်သူလည်းဖြစ်ပါတယ်။ဒါကြောင့်တော်စုအနေနဲ့နိုင်ငံခြားရေးကိုကန့်တွဲတဲ့နေရာမှာမြန်မာနိုင်ငံရဲ့လိုအပ်ချက်အရပြင်လဲပြောင်းလဲသဘောထားရှိရမှာဖြစ်ပါတယ်။နိုင်ငံဆက်ဆံရေးကိုကောင်းမွန်စွာကန့်တွဲအသုံးချမှလည်းတိုင်းပြည်တွေအကျိုးရှိမှာဖြစ်ပါတယ်။သို့မဟုတ်ပါကနိုင်ငံကြီးရဲ့ဂျာမန်ညက်ပြီးပြည်ရေးဆရာလည်းမချုပ်ငင်းမဲ့ဆီးရီးယားလိုကိုလံဘီယာတို့လိုပြပကဝင်ရောက်ဆွတ်ဖက်လာရင်ငြင်းငြင်းရေးကလည်းဒီထက်မကအလံဝေးသွားနိုင်ပါတယ်ဆိုပြီးသူကရေးထားပါတယ်ခင်ဗျ။ဟု
တ်ကဲ့ဒါကကိုထွန်းမြင့်ဝင်ပြီးဆွေးနွေးထားတာဖတ်ပေးရကျေးဇူးတင်ပါတယ်ကောင်းလွန်ကြီး။ဟုတ်ဦးလာမြင့်တရဲမျိုးကဦးလာမြင့်ဝင်ပြီးဆွေးနွေးထားတာလို့လည်းဤဖတ်ပြပေးပါဦးနော်
။ဟုတ်ကဲ့ပါရှင်။သူရေးထားတာကတော့တီစဲနိုင်ငံခြားရေးမူဝါဒလွတ်လပ်ရေးခေတ္တလျှောက်အစဉ်ဆက်ကျင့်သုံးခဲ့တဲ့ကြားကနေဗက်မလိုက်မူကိုဆက်လက်ကင်ဆွေးနွေးဆဲဖြစ်ပါသည်။အကောင့်ထဲပေါ်သင့်သည့်အနာဂတ်နိုင်ငံခြားရေးမူဝါဒအစ္စရေးစင်ကာပူတို့သည်နိုင်ငံငယ်များဖြစ်တော်လဲနိုင်ငံကြီးတွေနဲ့တွဲလဲတွဲခွဲလဲခွဲနိုင်သည့်မိမိခြေထောက်ပေါ်ရပ်တည်သည့်နိုင်ငံခြားရေးမူဝါဒများချနိုင်သည့်အဆင့်ရောက်နေပါပြီ။ Third World မှ First World အဆင့်နိုင်ငံတည်ဆောက်နိုင်မှသာလွတ်လပ်သည့်နိုင်ငံခြားရေးမူဝါဒချမှတ်နိုင်မှာမယ်ဆိုပြီးတော့သူကရေးသားထားပါတာပါ
။ဟုတ်ကဲ့ဒါကတရဲမျိုးကဦးလာမြင့်မှာဒီမှာဆွေးနွေးသွားသူနှစ်ယောက်လုံးကကိုထွန်းမြင့်ကဆိုရင်မြန်မာနိုင်ငံရဲ့လိုအပ်ချက်ရပြင်လဲပြောင်းလဲတဲ့သဘောထားရှိရမှာဖြစ်တယ်လို့ပြောသွားပြီးတော့ဒီတရဲမျိုးကဦးလာမြင့်ကတော့ဒီနိုင်ငံကြီးများနဲ့တွဲလဲတွဲခွဲလဲခွဲနိုင်တဲ့မိမိခြေထောက်ပေါ်ရပ်တည်နိုင်တဲ့နိုင်ငံခြားရေးမူများချမှတ်နိုင်ရဲ့အဆင့်ရောက်ရှိနေပြီလို့ပြောသွားပါတယ်။ဘလို့သဘောရပါလဲရှင်ဟိုဖြည့်ကြားပေးပါဟိုဝင်ကြီးဦးရဲ့ထွတ်ရှင
်။ဒါကျွန်တော်တို့ဟိုပေါ်စီဘုံခြေကံဥပဒေမှာရေးထားတာကလွတ်လပ်ပြီးတက်ကြွတဲ့နိုင်ငံခြားရေးဖိမလိုက်နိုင်ငံခြားရေးမူဝါဒလို့ရေးထားတဲ့ကြောင့်ကြောင့်မလို့ကျွန်တော်တို့ကဗမ်းမလိုက်ဘူးဆိုမဲ့ဘယ်အောင်မှမဆုံးဖြတ်ဘဲနဲ့ခြံစည်းဥပဒေခွာခိုင်းနေတာမဟုတ်ပါဘူး။ကျင်းနေပါမူဒီလို့နိုင်ငံရဲ့အကျိုးစီးပွားနဲ့နိုင်ငံတကာစံနှုန်းတွေပေါ်မူတည်လို့မှကျွန်တော်တို့ဒီလိုအပ်လို့ရှိရင်ကျွန်တော်တို့ဒီကလာဖက်တစ်ဖက်ကိုရက်တီကောင်ရက်တီရမှာပေါ့ဒါမှမဟုတ်ကျွန်တော်တို့ဒီပြောင်းလဲပြင်လဲဆိုတာကခုနပြောတဲ့အဓိပ္ပာယ်ဖွင့်ဆိုချက်မှာကိုကလွတ်လပ်ပြီးတက်ကြွတယ်ဆိုတဲ့ဖွင့်ဆိုချက်မှာကိုကပါထားပြီးဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့တိုင်းမှကျင့်သုံးရမှာပ
ါဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ဆိုတော့အခုဆက်ပြီးတော့ဒီမှာဒီမြန်မာဒီအစိုးရတည်းရဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးသွားရင်ဒီဥရောပသမဂ္ဂနဲ့ဟိုသူတို့ဆက်ဆံရေးအကြောင်းနည်းနည်းအဲ့ဘက်ကိုလှည့်လှည့်ကြပါရင်ဒီလူ့ခွင့်ရေးကောင်စီမှာမြန်မာနိုင်ငံဒီလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ဒီဆုံးဖြတ်ချက်ထွက်တာမျိုးကိုဒီမဖြစ်စေချင်ဘူးဆိုပြီးတော့မြန်မာလက်ရှိအစိုးရကပြောဆိုလှုံ့ဆော်ခဲ့တာရှိပေမဲ့လည်းဒီကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာဆုံးဖြတ်ချက်မှုစံကိုEU အတင်လိုက်ပါတယ်ပြီးတော့ဒီ American ပါဝင်ဒီဟိုအနောက်နိုင်ငံအများစုကထောက်ခံတယ်တရုတ်ရုရှားကဟိုဂျာမနီနိုင်ငံနဲ့အနေနဲ့နေခဲ့တယ်ဒါတွေဖြစ်သွားလို့အခုဒေါအောင်ဆန်းစုကြည်ကဥရောပခီးစင်မှာသွားပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးဥရောပနိုင်ငံတွေနဲ့ဆွေးနွေးလာလို့ယူဆရပါတယ်အဲ့တော့ဒီဥရောပနိုင်ငံ EU ဘက်ကတကယ်တမ်းဒေါအောင်ဆန်းစုကြည်ပြန်ပြီးတော့ဖြောင်းပြနိုင်ခဲ့တယ်လို့ယူဆပါလားဦးအောင်သူငင်းသုံးသပ်ပေးပါရှင်
ဟုတ်ကဲ့ဟိုကျွန်တော်တို့ဒီဒီပလိုမစီလို့ခေါ်တဲ့စံတမိုင်းကိစ္စတွေပြန်ကြည့်ရင်ပေါ့နော်ဆိုတော့သူတို့ပြောတာက maximization of national interest ပေါ့အဲ့တော့ကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားကဘာလဲဒါကိုကျွန်တော်တို့အများဆုံးဘယ်လောက်ထိရအောင်ချဲ့ထွင်နိုင်မလဲဆိုတဲ့ကိစ္စတွေပေါ်မူတည်ပါတယ်ဆိုတော့အဲ့တော့တော့အခုလက်ရှိတက်လာတဲ့ NLD အစိုးရအနေထားကကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားဆိုတာဘာလဲဆိုတာကိုသူတို့ကဘယ်လိုအဓိပ္ပာယ်ဖွင့်ဆိုထားသလဲပေါ့ဆိုတော့ဒီကိစ္စပေါ်မူတည်ပါတယ်ပြီးတဲ့ခါကျတော့ကျွန်တော်တို့ကဒီအမျိုးသားအကျိုးစီးပွားကိုဘယ်လောက်ထိအတိုင်းကြပြီးချက်ထွင်နိုင်မလဲဆိုတဲ့ပြဿနာရှိပါတယ်အဲ့တော့ခုနအစိုးပိုင်းကကျွန်တော်ဆွေးနွေးချက်တွေမှာလည်းကြားပါတယ် small country လို့ခေါ်တယ်ကျွန်တော်တို့နိုင်ငံကအင်အားလဲငယ်တယ်ပြိတ်ပြီးတော့လဲဩဇာလဲပြိတ်မထီရောက်တဲ့နိုင်ငံမျိုးပေါ့ဆိုတော့ဒီအနေအထားမျိုးမှာကျွန်တော်တို့ကပြိတ်ပြီးတော့များများဆဆတော့လုတ်ပိုင်ခွင့်မရှိပါဘူးဆိုတော့ဒီအနေအထားမျိုးမှာတော့ကျွန်တော်တို့အနေအထားကခုနပြောတဲ့ဥရောပနိုင်ငံတွေပဲဟိုခီးလှဲ့တယ်အဲ့ဒီအချိန်မှာဘာရနိုင်တယ်လဲပေါ့ဆိုတော့ဒီနေသားမှာတော့နိုင်ငံတကာအကူအညီတချို့ရနိုင်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံပေါ်စာနာမှုတချို့ရနိုင်ပါတယ်ဆိုတော့ဒီထက်ပိုပြီးတော့ပိတ်ထူးထူးခြားခြားရနိုင်တဲ့အနေအထားမဟုတ်ဘူးလို့တော့ကျွန်တော်ယူဆပါတယ်ပြီးတဲ့ခါကျတော့ကျွန်တော်တို့ရဲ့လက်ရှိအမျိုးသားအကျိုးစီးပွားဆိုတာဘာလဲဆိုတာစပ်ဖတ်ထားပြီးတော့အခါကျတော့မှကျွန်တော်တို့ဘယ်လောက်ထိချဲ့ထွင်နိုင်မလဲဆိုတာဒါစဉ်းစားဖို့လည်းလိုအပ်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးအောင်သူငယ်သုံးသက်ပေးကြကျေးဇူးတင်ပါတယ်ဟိုအခုဆွေးနွေးကံတက်ဝက်လဲကျိုးပြီဆိုတော့ကျမတို့ဒီဟိုအခုဆွေးနွေးဖို့လေလိုင်းပေါ်မှာစောင့်နေတဲ့တော်ရရှင်တွေကိုကျမဖိတ်ခေါ်ခြင်းပါတယ်ပထမဦးဆုံး wondering ကဦးချင်းမြစ်လေလိုင်းပေါ်မှာရှိနေပါလားရှင်
ဟုတ်ကဲ့ဒါဒီဝင်ရောက်ပြီးဆွေးနွေးတဲ့ဒီဝင်တွင်းကဥချင်းနေလေးလိုင်းမှာရှိနေတယ်ဆိုတော့သူတို့လည်းတိုက်ရိုက်မေးခွန်းတွေမေးနိုင်ပါတယ်ရှင်ဟုတ်ကဲ့ဥချင်းနေဝင်ပြီးဆွေးနွေးနိုင်ပါတယ်နောက်ပြီးတော့ဒီအခုပြည်နိုင်ဆွေးနွေးရဲ့ပညာရှင်တွေလည်းလေးလိုင်းမှာရှိနေတယ်ဆိုတော့သူတို့လည်းတိုက်ရိုက်မေးခွန်းတွေမေးနိုင်ပါတယ်ရှင်ဟုတ်ကဲ့ဟုတ်ကဲ့ဒါဒီဝင်ရ
ဒီကနေ့ရဲ့အမြင်မှာဟိုအခုဆက်ပြီးတော့ဒီဟိုစာရေးပြီးတော့ပို့လာရဲ့တော်ရရှင်တယောက်ဒါသူကတော့ခေတ္တဂျပန်ဂိုရောက်နေတဲ့ကိုမင်းဖြစ်ပါတယ်ကိုမင်းဝင်ပြီးတော့ဆွေးနွေးထားတာကိုကိုရဲ့နိုင်ဖတ်ပြပေးပါရှင်
နိုင်ငံတော်အတိုင်းပင်ကပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ဥရောပခီးစဉ်တွင်ပြောကြားချက်တွေကိုသုံးသပ်ကြည့်မယ်ဆိုရင်မြန်မာနိုင်ငံရဲ့ပဂတိအရှိတရားတွေပေါ်မှာသူ့ရဲ့တမာတမတ်ကြကြယက်တီချက်တွေကိုနိုင်ငံတကာအတိုင်းအဝိုင်းရှေ့မှောက်မှာပုံမှန်လင်းလင်းထုတ်ဖော်ရှင်းပြခွင့်ရလိုက်တယ်လို့မြင်ပါတယ်အထူးသဖြင့်ရခိုင်ပြည်နယ်အရေးကိစ္စမှာဆိုလို့ရှိရင်မြန်မာတပ်မတော်ကိုလူကြမ Mu Lumio, Sora, Luke, and Chubamu, the Sigaretta, Jimu Julum, B, Bangladesh, Pago, Trapi, Tensang, Dodurin, at Ruya, Taiwanga, Longjun, Lojan Panito, and at the Mari Boma, Chi, can be Yeti, Sompia, Chani Jara, Diso Zajari, Dega, Amyazuha, Tadi, Daraga, Tija, Kaino Mumushira, the Nema Yashi. နိုင်ငံတော်သမ္မတရုံးရဲ့ကွန်ပျူတာနဲ့မီဒီယာတွေတွားရောက်တဲ့ရင်းယူစင်မှာတွေးဆုံမေးမြန်းချက်တွေကိုဖြေကြားတဲ့သူတွေကိုတရားခံမဖို့နိုင်ပေတဲ့ပြခံရတာဆိုရတဲ့ပူပေါင်းဆောင်ရွက်သူဘင်္ဂလီတွေကိုအကြမ်းဖက်သမားတွေကဖမ်းဆီးနှိပ်စက်တပ်ဖြတ်နှုတ်ပိတ်ခံရတာဘင်္ဂလီတွေရဲ့ဒုက္ခရောက်မှုတွေကိုတစ်ဖက်သက်ရှုမြင်ပြီးလူနည်းစုဖြစ်လာတာနဲ့ဒေသခံနိုင်ငံသားတွေပေါ်ကြားရော တချိန်တည်းမှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့တပ်မတော်ပေါ်မှာစန့်ကျင်ဘက်အင်အားတရအဖြစ်သဘောမထားပဲဒီမိုကရေစီလမ်းကြောင်းပေါ်ကိုအတူဆွဲခေါ်နိုင်ရေးတစိမ့်တဝန်းနဲ့ပူးပေါင်းဆောင်ရွက်လာတဲ့ယက်တီချက်တွေကိုတွေးလာရတဲ့အတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာမျှော်လင့်ချက်အလင်းရောင်ပိုတန်းလာတယ်လို့ယူဆမိပါတယ်
ဒါဂျပန်ကကိုမင်းရဲ့အမြင်မှာသူကအခုမှမေးခွန်းမေးမှာပါသူမေးထားတာကနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ရဲ့ယက်တီချက်နဲ့ပတ်သက်ပြီးတော့ EU ပါဝင်အနောက်နိုင်ငံတွေနဲ့နိုင်ငံတကာအတိုင်းဝိုင်းကဘယ်လိုရှုမြင်တယ်လို့ယူဆပါလဲတဲ့အားပေးထောက်ခံမှုကြာဆင်းသွားနိုင်လားပိုတိုးလာနိုင်မလားတက်မရော်အပေါ်မှာရောဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံကအတိုင်းဝိုင်းရဲ့သဘောထားအမြင်ပြောင်းသွားနိုင်မှာမလားတဲ့ဒေါက်တာတင့်စေဒီကိစ္စနဲ့ပတ်သက်ပြီးတော့သုံးသပ်ပေးပါရှင်သူဆိုလိုတာကဒီရခိုင်အရေးကိစ္စနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာကဒေါက်ဆန်းစုကြည်နဲ့အစိုးရရဲ့ယက်တီချက်ပေါ်မှာဘယ်လိုရှုမြင်တယ်လဲဆိုတာပါ
ဟုတ်ကဲ့ခင်ဗျအဲဒီလိုကနိုင်ငံတကာဆိုတာကျွန်တော်ဒီမှတ်ချက်ကိုပေးဖို့အတွက်ဆရာကိုလွန်သူဆရာဦးဝင်းတင်ကိုကျွန်တော်တော့သတိရတယ်ကျွန်တော်ကဆရာဦးတင်ကိုဒီမိုကရေစီလို့ရှားမှုမှာနိုင်ငံတကာကကျွန်တော်ဗမာနိုင်ငံရဲ့ပဂိအခြေအနေကိုသိမသိဘူးဆရာဆိုတော့ဦးဝင်းတင်ကတိပြီးတော့မလောက်ကြတာလည်းရှိတယ်ဆရာလို့ပြောပါတယ်ခင်ဗျအဲ့တော့ဒီနေ့တော့အောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်မှာပြောဆိုချက်တွေကိုကြည့်လို့ရှိရင်နိုင်ငံတကာကဘယ်လိုယူဆမလဲဆိုတော့သူတို့ယူဆခြင်းလို့တော့ယူဆတယ်သို့တော့ကောင်းတာကတော့ဒီတဝက်ရှိဆုံးပုဂ္ဂိုလ်အသီးဆုံးပုဂ္ဂိုလ်တကူကနေပဲချိန်နှင်းမှန်ကိုတင်ပြခွင့်ရလိုက်တယ်ဒေါ်အောင်ဆန်းစုကြည်ဟာတကားပြောရလေဒီတက်နဲ့နဲ့အချက်လက်ကိုချိန်ခံပြီးပြောတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်သူ့စကားတွေဟာအမှန်ဟိုဥရောပသမဂ္ဂဝန်ကြီးမှာဖြစ်ရောက်မဲ့အချိန်နှင်းမှန်ကိုပြန်ပြနိုင်တဲ့တွေ့အဲ့နိုင်ငံတွေကလည်းဗမာနိုင်ငံပေါ်မှာဆက်ဆက်နဲ့သဘောထားတွေဟာမှန်ကန်တဲ့ဘက်ကိုဦးတည်လာနိုင်တယ်လို့ဟိုကျွန်တော်မြင်နေခေါ့ဟိုတော်တော်ရှင်းနေဆွေးနွေးကြတယ်လို့ပေါ့ဟို ဟိုဒရင်မီဒီယာကိစ္စတွေကလည်းဟိုလွန်ခဲ့တာတွေပါတာဟုတ်အဲတမ်ပရောတော်လေဗယ်ဒီတိုင်းပါပဲတမ်ပရောဟိုတော်အောင်ဆန်းစုကြီးကသိကောင်းပါတယ်လို့လည်းပြောတာမဟုတ်ဘူးသိဆိုးပါတယ်လို့လည်းပြောတာမဟုတ်ပဲねဘာမှနိုင်ငံရဲ့လက်ရှိနိုင်ငံကြီးနိုင်ငံကြီးစီကြောင်းရတမ်ပရောနဲ့လက်တွဲပြီးလုံနိုင်တဲ့အဲပြူဟာနေပြူတော်တာဖြစ်တဲ့အတွက်တမ်ပရောတော်လည်းဟိုပို့ပြီးတော့ဟလာ
ပြူဟာနေပြူပြောတော့တာဖြစ်တဲ့အတွက်တမ်ပရောတော်လည်းဟိုပို့ပြီးတော့ဟလာအပြူသဘောပဲကိုပို့ပြီးတော့ဟိုရောက်လာအောင်ဆက်ဆက်ရောက်ကြတယ်လို့ကျွန်တော်ကပြုစုဝင်ဖြစ်ပါတယ်ဟုတ်ကဲ့အဲ့တော့ဒီအစိုးရအဖွဲ့ဦးဆောင်နေတဲ့မြန်မာဒီမိုကရေစီအရေးမှာတဲ့တမ်ပရောဘက်ကရောဒေါအောင်ဆန်းစုကြည်သွားခြင်းနဲ့လမ်းကြောင်းတိုင်းစည်ရင်းစည်နာမယ်မယ်နဲ့အတူတကွာတစိတ်တဝန်းနဲ့ပူးပေါင
ဒီကတော့ဗျာကျွန်တော်တို့ဥသိမ်းစိန်လက်ထက်မှာပဲဖြစ်ဖြစ်ဥတိန်စိန်လက်ထက်မှာပဲဖြစ်ဖြစ်နောက်ဘယ်ဆိုရပဲတက်တက်တမရတော်တော့ကိုကြီးကျူကလုံးဝမဟုတ်ဘူးအဲ့ဒီတက်တက်ရှော့ပြီးတော့လုံးဝမဟုတ်ဘူးတော့သန်းသူကြီးလက်ထက်မှာပဲဖြစ်ဖြစ်ဥသိမ်းစိန်လက်ထက်မှာပဲဖြစ်ဖြစ်နောက်ဘယ်ဆိုရပဲတက်တက်တမရတော်တော့ကိုကြီးကျူကလုံးဝမဟုတ်ဘူးအဲ့ဒီတက်တက်ရှော့ပြီးတော
ဒီနေ့ကျွန်တော်တို့ဒီနှစ်ထောင်ဆက်တဲ့ဆက်နှစ်မှာလေအကျွန်တော်တို့ဒီနှစ်ထောင်ဆက်တဲ့ဆက်နှစ်မှာလေအကျွန်တော်တို့ဒီနှစ်ထောင်ဆက်တဲ့ဆက်နှစ်မှာလေဟိုကျွန်တော်တို့ငါးမိနစ်ကျော်ပဲအချိန်ရပါတော့ရေ ဒေါ်ဆန်းစုကြည်ဟိုအစိုးရအဖွဲ့လက်ထက်မှာပေါ့နော်အခုဟိုတရုတ်နဲ့ပြန်ပြီးတော့ဟိုဥသိမ်းစိန်အစိုးရရောင်းနေတဲ့တရုတ်နဲ့ဟိုကင်းကွာသွားရတယ်ပြီးတော့ပြန်ပြေးလဲဖို့စူးစမ်းရတယ်အများကြီးတွေ့ရပါတယ်ကြိုးပဲကြတော့လေဒီကပတ်လမ်းစီမံကိန်းကလည်းအရေးကြီးနေတယ်ပြီးတော့မြန်မာနိုင်ငံရဲ့နယ်စပ်လုံခြုံရေးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာလည်းပါပြီးတော့တည်ဆည်တာဝင်ပြီးတော့ကွန ြင်တရုတ်နိုင်ငံဘက်ကအစိုးရဟိုအခြေအနေကိုရောက်တော့မှဒေါက်ဆန်းစစ်ကြီးအစိုးရဘက်ကပို့ပြီးရင်းလာပါလားဦးအောင်သူငင်တုံးသက်ပြပါလားရှင်
ဟုတ်ကဲ့ဟိုကျွန်တော်တို့ဟိုပြောရမယ်ဆိုလို့ရှိရင်ခုနဥယျာဉ်ထုတ်ဆွေးနွေးသွားတဲ့အတိုင်းပဲဒီဖွဲ့စည်းပုံအခြေခံဥပဒေကကျွန်တော်တို့အားလုံးရဲ့ frame ဆိုတဲ့ဟိုကျွန်တော်တို့မူပေါင်းသတ်မှတ်ထားပြပါတယ်ဆိုတော့အဲ့ဒီကြားထဲမှာလက်ရှိတက်လာတဲ့ NLD အစိုးရကလှုပ်ရှားခွင့်တချို့တစုံတရာရှိပါတယ်ဆိုတော့ဒါပေမဲ့လည်းလက်တွေ့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့က small country လို့ခေါ်တဲ့နိုင်ငံလေးဖြစ်တဲ့အလျောက်ကျွန်တော်တို့ရဲ့ဟိုကစားပိုင်ခွင့်ကျွန်တော်တို့ရဲ့လုပ်ပိုင်ခွင့်တွေကအကန့်အသတ်အများကြီးရှိပါတယ်ဆိုအဲ့အနေထားမှာကျွန်တော်တို့က small country လို့ခေါ်တဲ့နိုင်ငံလေးဖြစ်တဲ့အလျောက်မှာကျွန်တော်တို့ကဘာတွေကိုလုပ်နိုင်မလဲဆိုတဲ့ဟာမျိုးလည်းအကန့်အသတ်ရှိပါတယ်ဆိုတော့အထူးသဖြင့်တော့ကျွန်တော်တို့ကဟိုအခုမြစ်ဆုံကိစ္စမျိုးကိုဘယ်လိုဆုံးဖြတ်မှာလဲကျွန်တော်တို့ကတချို့လက်ခဲတင်းတင်းဖြစ်နေတဲ့ကိစ္စမျိုးဘယ်လိုဆုံးဖြတ်မှာလဲပေါ့နော်ဆိုတော့ကျွန်တော်တို့ကအများကြီးအကန့်အသတ်ရှိတဲ့အနေထားမျိုးဖြစ်ပါတယ်ဆိုတော့အဲ့အနေထားမှာတော့ခုနပြောတဲ့ဟိုနိုင်ငံကြီးတွေကိုကစားဖို့တက်စားရင်ကျွန်တော်တို့ကကိုယ့်ရဲ့အခြေခံမူအပေါ်မှာရပ်တည်တဲ့ဟိုရပ်တည်ချက်မျိုးပေါ့နော်ဗမ်လိုက်ပဲနဲ့ကျွန်တော်တို့ကတက်ကြွတဲ့စသဖြင့်ဒီလိုလှုပ်ရှားမှုမျိုးပေါ့ဆိုတော့ဒီအနေအထားမျိုးပါပဲကျွန်တော်တို့ရဲ့နိုင်ငံကြီးလှုပ်ရှားမှုမူပေါင်းကဆက်ရှိနေလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ခင်ဗ
ျဟုတ်ကဲ့ကိုရနိုင်ရင်ကျမတို့နောက်ဆုံးစောင့်နေတဲ့လေးလိုင်းပေါ်မှာတော်ရရှင်တယောက်ကိုအချိန်ပေးခြင်းပါတယ်ဒီကိုကျော်ထစ်ထစ်လေးလိုင်းပေါ်မှာရောက်နေပါတယ်နော်ကိုကျော်တိတိဟုတ်ကဲ့ကျမတို့အချိန်နဲ့နည်းနေပါရဲ့မြင်မြန်လေးဝင်ပြီးတော့ဆွေးနွေးကြရရှိတာမေးမြန်းကြရရှိတာမေးနိုင်ပါရဲ့ရှင
်အများကြီးမရှိပါဘူးကျွန်တော်အနေနဲ့ကဘာဖြစ်လို့ဆိုတော့ဒေါက်တာဆန်းစုကြည်ရဲ့နိုင်ငံကြေးမူဝါဒကိုထောက်ခံပါတယ်ဒီလေးလေးစားပါတယ်အမေရဲ့ဟိုပေါ့မေဒေါက်တာဆန်းစုကြည်ရဲ့လှုပ်ရှားမှုတွေကပေါ့နော်လက်ရောညီတွေရှိအောင်လှုပ်ရှားသွားလာပြီးတော့ဆက်ဆံနောက်ခုတရုတ်နဲ့ဆက်ဆံမဲ့ကိစ္စလည်းရှိတဲ့အတွက်ကြောင့်မို့လို့အခြေအနေကိုကြည့်ပြီးလှုပ်ရှားတာအားရဝမ်းသာပါလေ
ဟုတ်ကဲ့ဒါကကိုကျော်ထီထီမြန်မာနိုင်ငံသူရဲ့သဘောထားအမြင်ပါဆိုတော့ Facebook မှာရေးလာတဲ့သောရရှင်တယောက် Eve Chow ကလည်းဒီရခိုင်ကိစ္စနဲ့ငြိမ်းချမ်းရေးကိစ္စတွေကတော့မြန်မာပြည်တစ်ခုလုံးပါဝင်ပြီးတော့ဆောင်ရွက်ရမယ့်ကိစ္စတွေလို့မြင်ပါတယ်ဒေါက်တာဆန်းသူကြီးကဘလို့ပဲငြိမ်းချမ်းခြင်းမှာတော့ညာလည်းပဲတခြားသူတွေရောမြန်မာပြည်သူတွေပါဝိုင်းဝန်းလိုက်ပါဆောင်ရွက်ရမယ်လို့မြင်ပါတယ်နိုင်ငံသားရေးကိစ္စမှာတော့အောင်မြင်စွာဆောင်ရွက်နေတာပဲတဲ့အမေစုကဆိုပြီးပြောလာပါတယ်ဟုတ်ကဲ့ကျမတို့အချိန်2မိနစ်ပဲလိုပါတော့ရှင်ဒီမှာဟိုပင်တိုင်းပါဝင်တော့ဆွေးနွေးကြတဲ့ပညာရှင်တွေကိုကျမနည်းနည်းအပိတ်မေးခွန်းလေးမေးချင်ပါတယ်နော်ဒီအခုမြန်မာအစိုးရလက်ရှိအစိုးရလက်ထက်မှာဒီရှေ့ဆက်ပေါ်မြန်မာနိုင်ငံသားရေးဆက်ဆံရေးကဒီအနောက်နိုင်ငံတွေနဲ့ဒီတရ ုတ်အာဆီယံတို့နဲ့ဟိုပုံပြန်တွေးထွေးလာတဲ့အခြေအနေနောက်နိုင်ငံတွေနဲ့လည်းနည်းနည်းလေးဝေးခွာသလိုဖြစ်နေတဲ့အခြေအနေကိုနှစ်ဖက်ချင်းခွင်းရှာမျှနိုင်မယ့်အနေအထားမှာရှိပါလားဒါမှမဟုတ်တစ်ဖက်ဖက်ကိုအလေးသာသွားနိုင်လားအဲ့ရနေပြီးမြန်မာအကျိုးရှိဖို့ဘလို့ရိုက်ခတ်မှုရှိနိုင်မှာလဲရှင်ပထမဦးဆုံးဦးရဲခက်တူတူလေးသုံးသပ်ပေးပါနော်
မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတည်ဆောက်မှုနဲ့ပတ်သက်ရင်တရုတ်ကိုကျွန်တော်တို့ကပို့ပြီးတော့အလေးထားလိမ့်မယ်။ဒီကတော့မြန်မာနိုင်ငံဟာအထူးကြောင့်ဖြစ်ရှင်မှုနိုင်ငံတကာစံနှုန်းတွေနဲ့အညီဆက်ဆံခြင်းနဲ့ဆိုရင်ကျွန်တော်တို့ဒီအနောက်နိုင်ငံတွေဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ရဲ့သဘောထားတွေသူတို့ရဲ့စံနှုန်းတန်ဖိုးတွေနဲ့ကျွန်တော်တို့ရဲ့အမျိုးသားကျိုးစီးပွားကိုလိုက်လွန်ကြည့်တွေဖြစ်အောင်ကျွန်တော်ချိန်ဆနိုင်တာ။သုံးကတော့ဒေတာပြမှာဆက်ကြွတဲ့နိုင်ငံတစ်ခုဖြစ်နေပါဝင်ခြင်းနဲ့ဆိုရင်ကျွန်တော်တို့ဒီအာဆီယံရဲ့အခန့်ကဏ္ဍကိုအခုလည်းပို့ပြီးတော့အလေးထားဖို့လိုတယ်လို့မြင်ပါတယ်ဘယ်လောက်ပါလဲ
ဟုတ်ကဲ့ရှင်ဦးအောင်သူငယ်တုံးတက်ပေးပါရှင
်ဟုတ်ကဲ့ဟိုကျွန်တော်ပထမသုံးသချင်တာကဒေါ်အောင်ဆန်းစုကြည်လက်ရှိအခု NLD အစိုးရအန္တရာယ်ရှင်ကာလမှာပြောလာရှိပါတယ်အထူးသဖြင့်တော့သူက People Centered Diplomacy ပေါ့ပြည်သူအခြေပြုဟိုကျွန်တော်တို့သံတမန်ရေးလုပ်ငန်းဆိုတာမျိုးပြောပါတယ်အခုအချိန်ထိကဒါနဲ့ပတ်သက်ပြီးတော့ဖွင့်ဆိုရှင်းပြမှုဆက်လုပ်တဲ့ဟိုကဏ္ဍတွေအများကြီးအားနေတဲ့ပုံစံမျိုးရှိပါတယ်ဆိုတော့ဒါကိုကျွန်တော်တို့ဆက်ပြီးတော့အားဖြည့်တင်တယ်လို့ယူဆပါတယ်ဆိုတော့အဲ့တော့နောက်ဒုတိယတစ်ချက်ကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့သံတမန်ရေးလုပ်ငန်းကိုဆက်သွားမယ်ဆိုလို့ရှိရင်ပေါ့နော်ဆိုတော့အထူးသဖြင့်တော့နိုင်ငံတကာရဲ့စံချိန်စာညွှန်းပေါ့အထူးသဖြင့်မြန်မာနိုင်ငံမှာအရေးကြီးတဲ့ဒီ CAG လို့ခေါ်တဲ့ဒီ convention against torture ပေါ့ဒီနှိပ်စက်ညှဉ်းပန်းမှုကိုဆန့်ကျင်တဲ့ဒီနိုင်ငံတကာသဘောတူညီရေးပေါ့ဆိုတော့ဒါတော့ဆိုလို့ရှိရင်လက်မှတ်ထိုးတင်တယ်လို့ယူဆပါတယ်ဒီလိုထိုးခြင်းအဖြစ်လဲကျွန်တော်တို့မြန်မာနိုင်ငံဒါမှမဟုတ်လည်း NLD အစိုးရအတွက်နောက်ထပ်ကျွန်တော်တို့ခီးတစ်ခုကိုဆက်ပြီးတော့ဟိုကျွန်တော်တို့အမှတ်ထားနိုင်လိမ့်မယ်လို့ယူဆပါတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ရှင်ဒေါက်တာတင်းရှင်အနေနဲ့ရောဘယ်လိုယူဆပါလဲရှင်ဆက်ကြံ30လောက်တုံးသက်ပြပါ
ဟုတ်ကဲ့ပထမဆုံးတစ်ချက်ကကျွန်တော်နဲ့တွေ့ဆွေးနွေးတဲ့ပုဂ္ဂိုလ်တွေပြောတဲ့2008ဖွဲ့စည်းပုံကိစ္စဒီဖွဲ့စည်းပုံကတစ်စလုံးရှိမှာမဟုတ်ဘူးဒေါက်တာဆန်းစုကြည်ခုဆောင်ရွက်နေတဲ့နိုင်ငံကဆက်ဆံရေးကိစ္စအပေါ်ဝင်အားလည်းပဲဖွဲ့စည်းပုံပြင်ဆင်ရေးဘက်ကဥတည်သွားနေတယ်နောက်တစ်ခါနိုင်ငံကကိစ္စမှာဒေါက်အောင်ဆန်းစုကြည်ကသူ့ရဲ့အတင်ပေါ်ကြော်ကြားမှုအချိန်ဝါကိုသုံးပြီးတော့ဗမာနိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုအနောက်နိုင်ငံတွေရောတရုတ်ရောအာဆီယံရောသုံးဦးသုံးဖွဲ့ကိုအပေါင်းဆုံးသုံးချနိုင်မဲ့ပုဂ္ဂိုလ်ဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဟိုစနေညတိုင်းရိုက်လေးလိုက်အစီအစဉ်ကတော့ဒီမာနဲ့ညီကုန်းချုပ်ချင်ပါရဲ့ပင်နိုင်ပါဝင်ပြီးဆွေးနွေးပေးကြတဲ့ဝင်ကြီးဟောင်းဦးရက်ချုပ်နိုင်ငံရေးသုံးသက်သူဦးအောင်သူငယ်ဦးတင်ဆွေနောက်ပြီးတော့ဝင်ရောက်ဆွေးနွေးတဲ့သူတွေနဲ့အီးမေးလ်ကနေဝင်ပြီးဆွေးနွေးတဲ့သူတွေ Facebook ကနေမှတ်ချက်ရေးပို့တဲ့သူတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်စဉ်ထုတ်လို့မူကိုရနိုင်တဲ့မဲအေးသနာကျော်တို့တင်ဆက်ထားတဲ့စနေနေ့ညတိုင်းလေးလိုင်းစီစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။တိုင်းလေးလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ VOA ကနေထုတ်လို့တဲ့စီစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ခုထမှာတော့ VOA ရဲ့စနေညသတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြီးညာပေးပါမယ်ရှင်။
မေကန်ဆွေရဲ့မွေးစေဝါထင်းချုပ်ရေးရုံးတွေဗန္ဒာရေးထောက်ပံ့တွေကိုအကြီးအကျယ်ရှော့ချဖြစ်တော့ဘူးတမနာဒေါ်နယ်ထရန့်ဆွေရကဆွေပြုလိုက်ပါတယ်တမနာယူကောက်ပွဲမဲဆွေတို့ကမွေးစေဝါနေနေရေးဦးစားပေးဖို့ကတိပြုထားပေမဲ့အမေရိကန်မျိုးသားမွေးစေဝါထင်းချုပ်ရေးမူဝါဒရေးရရုံးရဲ့ဗန္ဒာရေးကိုဒေါ်လာ364သန်းကနေ24သန်းထိ95ရာခိုင်နှုန်းရှော့ချဖို့အဆိုပြုလိုက်တာပါအမေရိကန်သမားယူကော့ပွဲကိုရုရှားကကျောင်းဝင်နောက်ရှက်ခဲ့တယ်လို့ဆိုရဲဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးနေတဲ့အမေရိကန်ထုတ်လွှင့်ထောက်လှမ်းရေးကော်မတီကရုရှားနဲ့ဆက်နွယ်မှုရှိနေတဲ့သတင်းချက်လက်တွေကိုပေးအပ်ဖို့သမားဒေါ်နယ်ထရန့်ရဲ့ရရှိကောင်းတွေကိုညွှန်ကြားလိုက်ပါတယ်။2016အမေရိကန်သမားယူကော့ပွဲမှာရုရှားကဩစာလွှမ်းမိုးမှုကိုစူးစမ်းခဲ့တဲ့လို့ရတဲ့ပတ်သက်လို့အမေရိကန်ကွန်ဂရက်ဆတော်ကစုံစမ်းစစ်ဆေးနေတာပါ။ဒီတဲ့ယူကော့ပွဲမက်ဆက်စီယိုရင်းနဲ့ဆိုင်တဲ့အီးမေးလ်နဲ့ဗန်နိုင်းဆိုင်ရာချက်လက်တွေပေါက်ကြားစေခဲ့တဲ့ကြီးမားရဲ့ကွန်ပျူတာဆက်ကတ်မှုတစ်ခုခံခဲ့ရတဲ့အကြောင်းပြင်သစ်ယူကော့ပွဲမှာရှေ့တန်းကရောက်နေတဲ့သမ္မတလောင်းအီမနျူအယ်မက်ခရွန်ရဲ့ယူကော့ပွဲမက်ဆက်စီယိုရင်းဖွဲ့ကပြောဆိုလိုက်ပါတယ်။ဆိုမာလီယာနိုင်ငံမှာအယ်ရှာဘက်စစ်သွေးကြီးကအစိုးရစစ်သားနှစ်ယောက်ကိုဖမ်းဆီးပြီးခေါင်းဖြတ်တတ်လိုက်ကြောင်းတာဝန်ရှိသူတွေနဲ့မျက်မြင်တွေ့သူတွေကပြောဆိုခဲ့ပါတယ်။ရှေ့ကအလဲပန်းပြည်သားရဲ့မြို့တော်ဂျိုဟာရဲ့မြောက်ဖက်35ကီလိုမီတာလောက်အကွာမှာရှိတဲ့မဟာဒေးမြို့နီးတာဝန်ချင်းပြင်ပမှာယူနီဖောင်းလည်းမဝတ်လက်နဲ့လည်းကင်ဆယ်မထားတဲ့စစ်သားနှစ်ယောက်ကိုစစ်သွေးကြွတွေကဖမ်းဆီးတပ်ဖြတ်ခဲ့တာဖြစ်တဲ့ကြောင်းဒေသခံအာဏာပိုင်တွေနဲ့မျက်မြင်တွေ့ရှိခဲ့သူတွေက VOA ကိုပြောဆိုခဲ့ကြပါတယ်
။တရင်ချင်းချုပ်ကိုကိုဝမ်လင်းဦးကကြီးညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရမှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ TL1 ဖြစ်ပါတယ်။ကျွန်တော်အီတန်စမရှင်
few Americans that Menapan Yamabada season ago, Yamasano Jamin, Tonai and Econaiti, Lindo Mita Nasali, Lazy, Lazy Shangazi, Lalamita Diakos, Rogani, Dia Payunas in Amari, few Econas in the Alam or two Reddies with Dinshivari, Todashin Bank on the Nazem Deposition.
This program has come to you from the Voice of America, Washington.